Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line to meter 1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မဆုမမရှင်အင်္ဂါညအတွက်သောရရှင်နေနားဆင်ရမှာကတော့ကလေးနယ်မျိုးသမီးတွေအပါအဝင်ယူကရိန်းဒုက္ခသည်နှစ်သန်းရှိသွားချိန်မှာတော့ယူကရိန်းစစ်ပွဲအရက်သားထိခိုက်နစ်နာမှုရှောင်ကျဉ်မှုကုလအကြီးအကဲကတိုက်တွန်းလိုက်ပါတယ်။မြန်မာမျိုးသမီးတွေလုံခြုံမှုကင်းမဲ့နေတယ်လို့ကုလသမဂ္ဂကလည်းအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာတော့ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့မှာဆရာနာရှင်တိုက်ဖြတ်ရေးအမျိုးသမီးတွေကဒီကနေ့တပိတ်ဆင်နွှဲပြီးတော့ဒီဆရာနာရှင်စန့်ကြီးရေးမှာအင်တိုက်အားတိုက်ပါဝင်တွန်းလှန်မှုတိုက်တွန်းလိုက်ပါတယ်။
အနာရှင်ကိုလည်းတော်နိုင်ပါတယ်။နောက်ဒီခေဆက်ဆက်ကအမျိုးသမီးတွေကိုကြံဖတ်ခဲ့တယ်၊ဖိနစ်ခဲ့တယ်၊ခွဲခြားဆက်ဆံခဲ့တာတွေကိုလည်းကျွန်တော်တို့ကဒီအနာရှင်နဲ့အတူတပါးတော်လှန်တိုက်ထုတ်နေရတယ်ပေါ့နော်
။ဒီကနေ့အမျိုးသမီးတွေဦးဆောင်တဲ့ဆရာနာရှင်စန့်ကျင်တဲ့ဘိတ်ဦးဆောင်တူဦးပြောပြပေးသွားတာပါရှင်။တိုင်းရင်းသားဒီအမျိုးသမီးတွေဘက်ကလည်းဆင်နွှဲတဲ့အတီပီဆိုင်ရာအမျိုးသမီးများနဲ့အထိမ့်မှန်ဘုံပြုကျင်းပကြတဲ့အကြောင်းသတင်းနဲ့အတူလေရင်နဲ့ဘုံကျဲခံရတဲ့ကြားပြင်းတဲ့ဒီမော့ဆိုးကတိုက်ပွဲအခြေအနေနောက်မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာအရက်သားတွေအဖမ်းဆီးခံရတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင်
။စစ်စီရေးတွေပါရက်သားတွေနဲ့သူတို့ရဲ့အိမ်တွေသူတို့ရဲ့အခြေခံအဆောက်အအုံတွေကိုမထိခိုက်အောင်စစ်ဖြစ်နေတဲ့အဖွဲ့တွေကစိုက်လိုက်မတက်ဂယုစိုက်ရပါမယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။လူသားချင်းစာနာထောက်ထားရေးနဲ့ရေးပေါ်ကစားရေးဌာနလက်ထောက်အတွင်းမှုချုပ်နဲ့ပေါင်းစပ်ညီနောင်ရေးမှုမာတင်ဂရစ်ဖစ်စ်ကလုံခြုံရေးကောင်စီကိုအခုလိုပြောလိုက်ပါတယ်
။ But we're failing to meet the needs of civilians today.
ရဲသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းရမှာကျွန်တော်တို့ကြာဆုံးနေပါတယ်။မနေ့ဖာမှာမကြာဆုံးဖို့ကျွန်တော်ညွှန်လင့်ပါတယ်လို့ပြောခဲ့တာပါ။သူတို့သွားလို့တဲ့အရက်ကိုသွားနိုင်တဲ့လုံခြုံစိတ်ချရတဲ့လမ်းကြောင်းတွေရှိတဲ့မှာတယ်လို့လည်းသူကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောပါတယ်။သူတို့ရဲ့ရွာမှာဆက်လက်နေထိုင်သည်ဖြစ်စေထွက်ပွားကြသည်ဖြစ်စေကျွန်တော်တို့လေးစားကြရပါမယ်အကာအကွယ်ပေးကြရပါမယ်လို့လည်းသူကပြောပါတယ်။ကလေးနဲ့အမျိုးသမီးတွေပါဝင်ယူကရိန်းကထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းကနှစ်သန်းရှိသွားပါပြီလို့ကုလသမဂ္ဂကဆိုပါတယ်။လူတွေလုံခြုံစိတ်ချစွာထွက်သွားနိုင်ရေးနဲ့လူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေလုပ်ကိုင်နိုင်ဖို့တိုက်နေတာတွေကိုရန်နာဖို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးLinda Thomas Griffin ကတိုက်တွန်းလိုက်ပါတယ်။ရုရှားကကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံဆူမီမျိုးကနေမြို့သူမြို့သားတွေဟာနှင်းတွေကျနေတဲ့လမ်းတစ်လျှောက်အင်္ဂါနေ့ကဘတ်ကားတွေနဲ့စတင်ထွက်ခွာနေကြပြီဖြစ်ပါတယ်။ဒီမြို့ဟာယူကရိန်းရဲ့အရှေ့ဘက်မှာရှိပြီးရုရှားနယ်စပ်နဲ့မိုင်30ဝေပါတယ်။ရုရှားကလူသားချင်းစာနာထောက်ထားရေးလမ်းကြောင်းဖွင့်ပေးမယ်လို့ကတိပေးထားတဲ့မြို့ငါးမြို့တွေကတမြို့ဖြစ်ပါတယ်။အခုလိုလုံခြုံစိတ်ချရတဲ့ထွက်လန်းကိုမနေ့9နာရီကနေညနေ9နာရီထိအပြည့်ရထားပေးဖို့ယူကရိန်းနဲ့ရုရှားတို့ကသဘောတူညီခဲ့ကြကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အီရီနာဗရက်စ်ချက်ကအင်္ဂါနေ့မှာပြောပါတယ်။ဆူမီမျိုးကထွက်လာကြတဲ့ဒုက္ခဒေသတွေမှာယူကရိန်းမှာပညာသင်နေကြတဲ့အိန္ဒိယနဲ့တရုတ်ကျောင်းသားတွေလည်းပါဝင်ကြတယ်လို့သူမကပြောပါတယ်။အဲ့ဒီဆစ်ရှောက်ရက်သားတွေဟာဘယ်လာရုစ်နဲ့ရုရှားနိုင်ငံကိုလာနိုင်ကြောင်းရုရှားကအဆိုပြုခဲ့ပေမဲ့ယူကရိန်းကလက်မခံခဲ့ဘူးလို့ပြောပါတယ်။ဘလောက်ကြာကြာအထိခုလိုထွက်ခွာလို့ရမယ်ဆိုတာကတော့မရှင်းနေလာပါဘူး။ပြီးခဲ့တဲ့သဘောတူညီချက်တွေမှာတော့ရုရှားတပ်တွေကပြစ်ခတ်ခဲ့တဲ့အတွက်မြို့သူမြို့သားတွေအဲ့ဒီလိုထွက်ခွာတာကပြက်ပြဲသွားခဲ့ရပါတယ်။မြောက်ကိုရီးယားရဲ့ပယ်ဒိန်းတပ်ဒုံးကျည်စမ်းသပ်ပစ်လူမှုတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကိုလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံကြီးတွေကဝေဖန်လိုက်ပါတယ်။အဲ့ဒီလိုစမ်းသပ်ချက်တွေပေါ်ခတ်မဆိတ်နေတာဟာလုံခြုံရေးကောင်စီပေါ်ယုံကြည်ကိုးစားတိုင်းမှုကိုကျဆင်းစေတယ်လို့နိုင်ငံ17နိုင်ငံကပူးတွဲကြေညာချက်ထုတ်ပြီးပြောလိုက်တာဖြစ်ပါတယ်။ဘူလာတပ်ကလုံခြုံရေးကောင်စီရဲ့ကြီးငါးကြီးထဲမှာပါတဲ့အမေရိကန်ပြည်သစ် UK တို့ကအခြား7နိုင်ငံနဲ့ပူးတွဲပြီးမတ်လ9ရက်နေ့စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။မြောက်ကိုရီးယားစံတော်ချိန်မတ်လ5ရက်နေ့ကပယ်ဒိန်းတပ်ဒုံးကျည်ကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့တာကို17နိုင်ငံပူးတွဲကြေညာချက်ကရှုတ်ချလိုက်ပါတယ်။ဒီနှစ်စကလေးကတခြားပြစ်လွတ်မှု10ခုကိုပြစ်လွတ်ခဲ့ပေမဲ့လုံခြုံရေးကောင်စီကဘာမှမပြောတာဟာကမ္ဘာမှာလက်နက်မပြန့်ပွားရေးကိုထိခိုက်စေတယ်လို့သူတို့ကဆိုကြပါတယ်။ ခုလိုလိုကြွေးကောင်စီဆုံးဖြတ်ချက်တွေကိုမြောက်ကိုရီးယားကချိုးဖောက်နေတာကိုလူသိရှင်းကြားပြောကြားဖို့လိုကြွေးကောင်စီမှာတာဝန်ရှိတယ်လို့လည်းကြီးညာချက်ကထောက်ပြထားပါတယ်။မြောက်ကိုရီးယားရဲ့ခုလိုလုပ်ရတွေကိုကြိုက်ပြဖို့တခြားလိုကြွေးကောင်စီအဖွဲ့ဝင်တွေကလည်းသဘောတူကြတဲ့ချင်းကပ်မှုမျိုးရရှိအောင်ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိနေတယ်လို့အဆိုပါဆက်တနိုင်ငံကပြောပါတယ်။မြောက်ကိုရီးယားနဲ့တာဝန်နီးလန်းရအောင်ရှာနေမှာဖြစ်ပါတယ်လို့လည်းသူတို့ကဆိုကြပါတယ်။အမျိုးသမီး၃ယောက်မှာ၁ယောက်ကကိုရက်ကွက်ထဲကိုမလျှောက်ရဲတဲ့အခြေအနေမြန်မာနိုင်ငံမှာဖြစ်နေတယ်လို့ကုလသမဂ္ဂကဒီကနေ့ပြောလိုက်ပါတယ် UNDP နဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့တို့ကမြန်မာအမျိုးသမီးတွေရဲ့သဘောထားအမြင်လေးလာချက်မှာအခုလိုပြောထားတာဖြစ်ပါတယ်အဆိုပါလေးလာချက်ကိုကုလသမဂ္ဂကဒီကနေ့ထုတ်ပြန်လိုက်တာပါ2019ခုနှစ်လေးလာချက်တုန်းကတော့အမျိုးသမီး 3.5% ခန့်တုန်းကပဲနေကင်းအချိန်မှာရက်ကွက်ထဲမထွက်ရဲကြတာပါဒီကနေ့မှာတော့အမျိုးသမီးတစ်ဝက်လောက်ကကိုယ့်ရက်ွက်ထဲကနေအပြင်သွားတဲ့အခါလုံခြုံမှုမရှိဘူးလို့ခံစားကြရပြီးသုံးပုံသဘုံကညအချိန်ကိုယ့်အိမ်ထဲမှာတောင်စိတ်မချရဘူးလို့ဆိုပါတယ်။အနာသိမ့်ပြီးကလေးကဆိုရင်အမျိုးသမီး10ယောက်မှ9ယောက်နီးနီးကအိမ်တော်စုဝင်ငွေကျဆင်းသွားတယ်လို့ပြောကြပါတယ်။ကျေးလက်ကအမျိုးသမီးတွေကဝင်ငွေတောက်လျှောက်ကျဆင်းနေတာကိုလည်းကြုံတွေ့နေရပါတယ်။သမင်းနဲ့ကြောလာငွေချေးရတာဈေးစကားတွေကမိအောင်ရှိတာချရောင်းရတာတွေလည်းရှိတယ်လို့လေလာချက်မှာတွေ့ရှိထားပါတယ်အမျိုးသမီးတစ်ဝက်လောက်ကကြားမရေးစောင့်ရှောက်မှုရရှိဖို့အခက်ကြုံနေရပြီးကိုဝင်းတဲ့ဒါမှမဟုတ်နိုးတိုက်မိခင်10ဦးမှာတဦးကအစိုးရဆေးကမဲ့ဖြစ်ဖြစ်ပုဂ္ဂလိကဆေးကမဲ့ဖြစ်ဖြစ်လက်လန်းမမိကြဘူးလို့လေလာချက်ကတွေ့ရှိပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15653ညလိုက်တိုမီတာ25 kHz 11853ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုက်လံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တောင်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အာဂရီလိုက်စားမှုအတွက်ပြန်ခေါ်သက်သေတွေကိုဒီကနေ့နေပြီးတော့အထူးတရားရုံးကြားနာပွဲမှာဆက်လက်စစ်ဆေးခဲ့ပါတယ်Talking G Foundation အတွက်နေပြည်တော်မှာမြေနေရာငားရမှုတွေနဲ့ပတ်သက်တဲ့အမှုတွေကိုလည်းဒီနေ့ဆက်လက်ကြားနာခဲ့ပါတယ်။ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလက်ထိုးခဲ့တဲ့ရွှေနဲ့ဒေါ်လာငွေလက်ခံရယူမှုအတွက်ဆွဲချက်တင်ခံထားရတဲ့အမှုအတွက်ဦးဖြိုးမင်းသိန်းအပါအဝင်ပြန်ခေါ်သက်သေ၄ယောက်ကိုမလ9ရက်တနင်္လာနေ့မှာစစ်ဆေးနေတာမှာဒီနေ့၄ယောက်စလုံးကိုအပြန်အလှန်မေးခွန်းထုတ်ခဲ့ကြတာပါ။အမှုအတွက်ဆွဲချက်တင်လိုက်ပြီးတဲ့နောက်မှာတရားလိုသက်သေတွေကိုပြန်လည်မေးခွန်းထုတ်ဖို့ဒေါက်ဆန်းစုကြည်ရှေ့နေတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ Talking G Foundation အတွက်နေပြည်တော်မှာမြေနေရာယူမှုနဲ့အဆောက်အုံဆောက်လုပ်မှုတွေနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အမှုတွေအတွက်လည်းနေပြည်တော်စီပင်ဌာနမြို့ပြဌာနမှဦးကိုကိုဦးကိုလည်းရှေ့နေတွေဒီကနေ့ပြန်လည်မေးခွန်းထုတ်ခဲ့ကြပါတယ်။ဒေါက်ဆန်းစုကြည်ရှေ့နေတွေအနေနဲ့မီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီဘက်ကပုံမှန်ထုတ်တားမြစ်ထားတာမို့အမှုကြမ်းနာမှုအသေးစိတ်ကိုတော့မသိရပါဘူး။မန္တလေးမှာအမှုရင်ဆိုင်နေရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုလည်းအဂတိလိုက်စားမှု၅မှုအတွက်ဒီနေ့ဆွဲချက်တင်လိုက်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာနိုင်ငံရေးရာထူးရယူထားတဲ့အချိန်မှာစီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကစေကုသဇေတီရယူမှု NLD ပါတီရုပ်မြင်နေရရရှိရေးဆောင်ရွက်မှုမှာအဂတိလိုက်စားမှုတွေရှိတယ်ဆိုတော့ဆွတ်ဆွဲချက်တင်တဲ့စစ်ကောင်စီကအဂတိလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှုဖွင့်ခဲ့တာဖြစ်ပါတယ်ဒေါက်တာဇော်မြင့်မောင်ဟာကင်ဆာဝေဒနာခံစားနေရတာမို့အိုးဘိုထောင်တွင်းဆေးရုံမှာစေကုသမှုခံယူနေရပါတယ်ဒေါက်တာဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ရဲ့ကြားမရေးကတော့ကောင်းမွန်တယ်လို့စုံစမ်းသိရှိရပါတယ်ခင်ဗျာဒီကနေ့အင်္ဂါနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုကမ္ဘာနိုင်ငံအများအပြားမှာကျင်းပနေတဲ့အချိန်မှာပဲရုရှားကသူတို့နိုင်ငံအတွင်းဘုံကျဲတိုက်ခတ်မှုတွေပြုလုပ်နေတဲ့အတွက်ထောင်နဲ့ချီတဲ့ယူကရိန်းအမျိုးသမီးတွေဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရပါတယ်။အသက်18နှစ်ကနေ60အကြာအမျိုးသားတွေနိုင်ငံကနေမထွက်ခွာဖို့ယူကရိန်းအစိုးရကတားမြစ်ထားတာကြောင့်ယူကရိန်းကထွက်ပြေးကြတဲ့သူအများစုဟာလည်းအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပါတယ်။ဟန်ဂေရီနိုင်ငံကိုတားငယ်လေးနဲ့အတူထွက်ပြေးလာတဲ့ယူကရိန်းဒုက္ခသည်အမျိုးသမီးကတရီနာပပလော့ဗ်နာကတော့ဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာအမျိုးသမီးတွေခွန်အားရစေမဲ့တရင်စကားကိုအခုလိုပါလိုက်ပါတယ်။
Я хотела бы пожелать женщинам оставаться сильными, крепкими, а держать голову
ровно. အမျိုးသမီးအားလုံးတတ်သိရှိကြပါ။ကောင်းဝေးထားပြီးစဉ်းစားလုပ်ကိုင်ကြပါ။ ဘီကင်းတဲ့နေရာတစ်ခုမှာအသက်အန္တရာယ်မထိခိုက်အောင်စောင့်နေတာကပိုကောင်းပါတယ်။ယူကရိန်းအမျိုးသမီးတွေဟာစိတ်ဓာတ်အပြင်းထန်ဆုံးဖြစ်ပြီးအရာအလုံးအဆင်ပြေသွားဖို့ယုံကြည်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။မနေ့တနင်္လာနေ့အထိယူကရိန်းဒုက္ခသည်ပေါင်းတသန်းကျော်ပိုလန်နိုင်ငံထဲဝင်ရောက်ခဲ့ပြီး 38,000 လောက်ကယူကရိန်းနေဆက်ကနေဟန်ဂရီနိုင်ငံထဲကိုထွက်ပြေးဝင်ရောက်ခဲ့ကြပါတယ်ခင်ဗျာ။ရင်နံစည်းတွေတက်သွားခဲ့တာကြောင့်ဒီကနေ့အင်္ဂါနေ့မှာအာရှတိုက်ကအစုရှယ်ယာအညွန့်ကိန်းတွေကျသွားခဲ့ပါတယ်။အမေရိကန်က Wall Street အစုရှယ်ယာဈေးတွေတစ်နှစ်အတွင်းအနည်းဆုံးကိုထိုးချသွားခဲ့ပြီးတဲ့နောက်မှာအာရှတိုက်ကအစုရှယ်ယာဈေးတွေကျသွားခဲ့တာပါ။အမေရိကန်က S&P အစုရှယ်ယာဈေးတွေ300ခန့်လုံးကျသွားခဲ့ပြီးတဲ့နောက်တိုကျို၊ဆစ်ဒနီ၊ဟောင်ကောင်၊ဆိုးလ်နဲ့ရှန်ဟိုင်းကအစုရှယ်ယာအညွန့်ကိန်းတွေလည်းဒီကနေ့ကျသွားခဲ့တာပါ။ရုရှားကရေနံစိမ်းတင်သွင်းမှုကိုအမေရိကန်ကပိတ်ပင်တားမြစ်မယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တနင်္လာနေ့ကရေနံစိမ်းတစ်ပေပါကိုဒေါ်လာ130ကျော်အထိတက်သွားခဲ့ပါတယ်။တနင်္လာနေ့နောက်ပိုင်းမှာရေနံစိမ်းဈေးတွေအနည်းငယ်တည်ငြိမ်သွားပေမဲ့ဒီကနေ့အနည်းငယ်ပြန်တက်ခဲ့ပါတယ်။ရုရှားနဲ့ယူကရိန်းကြားဖြစ်နေတဲ့လက်ရှိပြည်ပခါကြောင့်ငကိုကလေးကရှားပါနေတဲ့လောင်စာဆီဈေးကွက်ကိုထိကိုက်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရုရှားဟာကမ္ဘာမှာလောင်စာဆီအများဆုံးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတဝန်းကိုဗစ် -19 ကြောင့်သေဆုံးသူအရေအတွက်ဟာ6သန်းကျော်သွားပြီလို့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ဆိုင်တဲ့အချက်အလက်တွေကိုမှတ်တမ်းပြုစုနေတဲ့ Johns Hopkins တက္ကသိုလ်ကသတင်းထုတ်ပြန်ပါတယ်။ကမ္ဘာတဝန်းကလူတွေနှာခေါင်းဆီးတွေမတက်ကြတော့တာခီးသွားလာမှုနဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လက်ပတ်နေတဲ့ဒီချိန်ထဲမှာပဲအခုနောက်ဆုံးထုတ်ပြန်လိုက်တဲ့အသက်ဆုံးရှုံးမှုစာရင်းကိုကြည့်ချင်းအဖြစ်ဒီကာယယောဂဟာဘလောက်တိုက်ဖျက်ရခက်ခဲတယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်။တစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူရဲ့လို့မှတ်တမ်းပြုစုနိုင်သူတန်ပေါင်း450ရှိတယ်လို့ဆိုပါတယ်နော
်။မတ်လ၈ရက်နေ့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုရင်ဆုံးတော့ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာဆရာနာရှင်စန့်ကျင်အမျိုးသမီးတွေဦးဆောင်ပြီးတော့ဆန္ဒထုတ်ဖော်ကြတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးကြပါမယ်။ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာမြန်မာနိုင်ငံရဲ့တချို့ဒေသတွေမှာအမျိုးသမီးတွေဦးဆောင်တဲ့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။ဆရာနာသိမ့်မှုနဲ့အမျိုးသမီးတွေခွဲခြားခံရမှုအဆုံးသတ်နိုင်ရေးအတွက်တောင်းဆိုခဲ့ကြပါတယ်။ဆရာနာသိမ့်မှုစန့်ကျင်တော်လှန်ရေးမှာကြာဆုံးသွားကြရတဲ့အမျိုးသမီးတွေနဲ့ဒီမိုကရေစီရဲ့ကြိုးပမ်းနေကြတဲ့မြန်မာအမျိုးသမီးတွေကိုချီးကျူးဂုဏ်ပြုကြောင်းရန်ကုန်အခြေစိုက်တန်ယုံအသီးသီးကလည်းဒီကနေ့မှာထုတ်ပြန်ကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တရင်မဆုမြတ်ပြောပြပေးပါရှင
်ဒီနေ့ကြရောက်တဲ့ပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာရန်ကုန်မြို့နယ်ကလေးမြို့တွေမှာအမျိုးသမီးတွေဦးဆောင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေကလုံခြုံရေးအခြေအနေပေါ်မူတည်ပြီးတော့တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြတယ်လို့ရန်ကုန်မှာဒီနေ့ဆန္ဒပြခဲ့တဲ့ Women Alliance ကမတ်ချိုဝီအေကပြောပြပါတယ်
ဒီကနေ့ကတော့ကျွန်တော်တို့ကဟို woman ပုံမှန်ပေါ့နော်အာ woman alliance ကဒီနေ့ရန်ကုန်မှာလုပ်တယ်အာမနေ့ကမန္တလေးမှာထွက်ခဲ့တယ်ရှစ်တနေ့တရက်ကဒီမုံရွာမှာထွက်ခဲ့တယ်ပေါ့နော်ကျွန်တော်တို့ကဒီ woman alliance ကအမျိုးသမီးကိုခေါ်ရင်အများအားဟိုအပြင်အချင်းတွေပေါ်မူတည်ပြီးတော့အာ3ရက်4ရက်လောက်အချိန်ပေးပြီးတော့အဲ့ဒီရက်တွေမှာအဆင်ပြေတဲ့ရက်ကိုထွက်ကြတာဆိုတော့လေအာနေတွေကလည်းထွက်ဖို့ရှိပါသေးတယ်ဒါပေမဲ့ဟို internet ကြောင့်ပေါ့နော်ဟိုကျွန်တော်တို့ပုံနေအာကျွန်တော်တို့စီပို့ပါဖို့အဆင်မပြေတာတို့ internet ဖြတ်ထားနေတာနောက်အပြည့်ပြင်အခြေအနေတွေကြောင့်မို့လို့မထွက်ဖြစ်သေးရတော့ပါတော့ပဲရှိပါပါဒီရှိနောက်ထပ်ထွက်ဖို့ရှိရတာဆိုရင်လည်းဟိုတခြားနေမျိုးတွေပါလေထွက်ဖို့ရှိပါသေးတယ်
အမျိုးသမီးတွေခွဲခြားဖိနှိပ်ခံရမှုပပျောက်ပြီးတော့ဓာတ်ညွခွင့်ရေးရရှိအောင်စူးစမ်းနေတဲ့တစ်ချိန်တည်းမှာဆရာနာသိမ့်မှုစန့်ကျင်ရေးကိုလုပ်နေကြတာဖြစ်လို့အမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးကြီးတယ်လို့အမျိုးသမီးအခွင့်အရေးလှူရှားနေသူကပြောပါတယ်
။ဘာကြောင့်အရေးကြီးလဲဆိုတော့အာကျွန်တော်တို့အမျိုးသမီးတွေကပေါ့နော်တော်လှန်ရေးကိုနှစ်ခုပေါ့နော်တစ်ပြိုင်တည်းလှုပ်ရတယ်အာဏာရှင်ကိုလည်းတော်လှန်ရတယ်နောက်ဒီဆက်ဆက်ကအမျိုးသမီးတွေပေါ့ကြံဖတ်ခဲ့တယ်ဖိနှိပ်ခဲ့တယ်ခွဲခြားဆက်ဆံခဲ့တာတွေကိုလည်းကျွန်တော်တို့ကဒီအာဏာရှင်နဲ့အတူတပါတယ်ဒေါ်လာတိုက်ထုတ်နေရတယ်ပေါ့နော်ဒါကြောင့်မို့လို့အမျိုးသမီးတွေရဲ့ဒေါ်လာမှုကအရေးပါတယ်နောက်ကျွန်တော်တို့အရင်တုန်းကအမျိုးသမီးတွေထွက်တုန်းကဟိုတုံးခဲ့တဲ့ဆိုလိုပန်လေးတစ်ခုလည်းရှိရပေါ့အမျိုးသမီးတွေမပါရင်ဒီတိုက်ပွဲကမအောင်ဝင်မအောင်မြင်နိုင်ပါဘူးဆိုတဲ့ဟာမျိုးပေါ့နော်အာအမျိုးသမီးတွေကအမျိုးသားတွေကတိုင်းနိုင်ငံမှာရှိရပြည်သူလူထုအားလုံး
ပါဝင်မှသာလျှင်ဒီဒေါ်လာကြီးကအောင်မြင်မှာပေါ့နော်။တနေရရကနေမပါဝင်တော့ဘူးကြက်ကြခဲ့ပြီဆိုရင်ဒီဒေါ်လာကြီးအအောင်မြင်မှုရခိုင်တော့ကနေတော့နိုင်တယ်ပေါ့နော်
။အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာမြန်မာနိုင်ငံကတိုင်းရင်းသူအမျိုးသမီးတွေကလည်းအမျိုးသမီးအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်။ရှာအမျိုးသမီးအဖွဲ့တစ်ခုဖြစ်တဲ့ SWAN ကတန်းတူရေးကိုဖော်ဆောင်မှုပေါ်ဝါရကိုတိုက်ဖြတ်ဆိုဆိုတဲ့ဆောင်ပုံနဲ့ချက်မိတ်တွေကိုအလံထောင်ပြီးတော့ဆက်အာနာသိမ့်မှုစန့်ကျင်ကြောင်းပြတ်တဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်တွေပေါ်မှာဖော်ပြခဲ့ပါတယ်။အမျိုးသမီးတွေကိုလေးစားတဲ့အနေနဲ့အမျိုးသားတွေကချက်မိတ်ကိုခေါင်းပေါင်းတာဝှစ်စင်တာတွေလုပ်ပြီးတော့အမျိုးသမီးများနေ့မှာဆက်အာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြတဲ့ဓာတ်ပုံကမ်ပိန်းကိုလည်းလုပ်ခဲ့ကြပါတယ်။လူမှုကွန်ရက်ပေါ်မှာမျှဝေကြတဲ့ဒီဓာတ်ပုံကမ်ပိန်းမှာနိုင်ငံတော်ကတိုင်းရင်းသားလူမျိုးပေါင်းစုံပါဝင်ခဲ့ကြပါတယ်။ဆရာနာတိမ့်မှုစန်းကျင်ဒေါ်လာရေးတနှစ်ကျော်ကာလအတွင်းမှာအမျိုးသမီး122ဦးကြာဆုံးခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထုတ်ပြန်ပါတယ်။ပြည်ပဆိုင်ရာအမျိုးသမီးနဲ့မှာမြန်မာနိုင်ငံကအမျိုးသမီးတွေကိုဂုဏ်ပြုချီးကျူးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတန်ရုံအသီးသီးကလည်းဒီကနေ့ထုတ်ပြန်ကြပါတယ်။ဆရာနာတိမ့်မှုတနှစ်အတွင်းကြာဆုံးသွားခဲ့တဲ့အမျိုးသမီးတွေကိုအောက်မေ့ဂုဏ်ပြုကြောင်းနဲ့ဒီမိုကရေစီအရေးမှကြိုးပမ်းပါဝင်နေကြတဲ့အမျိုးသမီးတွေအားလုံးကိုချီးကျူးဂုဏ်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာနော်ဝေးတန်ယုံကလည်းနိုင်ငံရဲ့အနာဂတ်အတွက်မိမိတို့ရဲ့မျှော်လင့်ချက်တွေကိုဖော်ပြဖို့အခြေခံအခွင့်အရေးတွေကိုရှင်းသုံးနေကြတဲ့အမျိုးသမီးတွေရဲ့ကြိုးပမ်းအားထုတ်မှုကိုဂုဏ်ပြုကြောင်းထုတ်ပြန်ပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာကြားမကွဲပြားမှုအခြေခံတဲ့အကြမ်းဖက်မှုခံရနိုင်ခြေပိုများတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအရေးကိုထုတ်ဖော်ပြောဖို့တာဝန်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာ EU ဥရောပမကတန်ယုံထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်ရှင်။
မဆုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါလေရှင်တဆက်သေးပါပဲတိုင်းရင်းသူအမျိုးသမီးအဖွဲ့တွေရဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဂုဏ်ပြုကျင်းပကြတဲ့သတင်းကိုတဆက်သေးတင်ပြပေးကြပါမယ်ဒီကနေ့မတ်လ၈ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာတော့မြန်မာနိုင်ငံကကရင်မွန်ကချင်းတိုင်းရင်းသူအမျိုးသမီးတွေကအထိမ်းအမှတ်တွေလုပ်ခဲ့ကြပါတယ်ကရင်အမျိုးသမီးအစည်းအရုံး KWO ကကရင်လူမှုအဖွဲ့အစည်းတွေအပါအဝင်နယ်ပယ်အသီးသီးမှာအများအတွက်ကိုကြိုးစွန်ပြီးလုပ်ကိုင်နေကြတဲ့ကရင်အမျိုးသမီး10ဦးကိုအတိအမှတ်ပြုဂုဏ်ပြုခဲ့ကြပါတယ်။မွန်လူခွင့်ရေးအဖွဲ့နောက်ကချင်းအမျိုးသမီးအဖွဲ့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေကိုမှတ်တမ်းတင်နေတဲ့ ND ဘာမာတို့ကမြန်မာနိုင်ငံကအမျိုးသမီးတွေရဲ့ရဲစွမ်းတက်တီတွေဆရာနာသိမ့်ပြီးတဲ့နောက်မှာအစမ်းသက်ခံနေရတယ်ဆိုတဲ့စာတမ်းတစ်စောင်ပူတွဲထုတ်ပြန်ခဲ့ပါတယ်ဒီကြောင်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ
်1949ခုနှစ်ကတည်းကတည်ထောင်ခဲ့တဲ့ကရင်အမျိုးသမီးစည်းရုံး KWO ကဒီကနေ့မတ်လ၈ရက်နေ့မှာဖြတ်ရောက်တဲ့အပီပီဆိုင်ရာအမျိုးသမီးများနေ့မှာနေပယ်အသီးသီးမှာပေးဆက်လှုပ်ဆောင်နေတဲ့ကရင်အမျိုးသမီး၁၀ဦးကိုဂုဏ်ပြုခဲ့ပါတယ်ပညာရေးသဘောပတ်ဝန်းကျင်ထိမ့်သိရေးလူ့အခွင့်အရေးကလေးတငယ်ကာကွယ်ဆောက်ရှောက်ရေးနဲ့မီဒီယာလုပ်ငန်းတွေမှာဆယ်စုနှစ်မကပေးဆက်လှုပ်ဆောင်ခဲ့ကြတဲ့အမျိုးသမီး၁၀ဦးကိုဒီကနေ့မှာဂုဏ်ပြုခဲ့တာဖြစ်ပါတယ်။ဒီလိုဂုဏ်ပြုခံရတဲ့အထက်မှာမဲတော်စေကန်းရဲ့အမျိုးသမီးနဲ့ကလေးတငယ်ဆောက်ရှောက်ရေးဒုတိယညွှန်ကြားရေးမှူးမတ်နွန်းနွေးဦးလည်းပါဝင်ပါတယ်။ဂုဏ်ပြုခံရတာနဲ့ပတ်သက်လို့မတ်နွန်းနွေးဦးကအခုလိုပြောပြပါတယ်။
ဒီကလေးကတော့ဆောင်ချရေးမူဝါဒတွေနဲ့ sign right ဆိုပေါ့နော်ဒီ awareness ဖြစ်နေအဲ့ဒီအားတွေကိုကျွန်တော်တို့တူတူလုပ်တူတူလုပ်ဆောင်တာရှိတာပေါ့နော် keep up မှာဆိုတော့ကျွန်တော်တို့တွေ့လုံညာတော့ကြာပြီပေါ့ဟုတ်ဒီလုံညာနေရတာလေအဲ့ဒါကိုကျွန်တော်နေမှာဒီအခုတစ်ချက်တော့ဒီလူသမီးနဲ့ကလေးကတော့ဆောင်ချရေးအဲ့ဒီအနေနဲ့သူတို့ပေးတာပေါ့နော
်15နှစ်ကြာမဲတော်ဆေးကမ်းမှာအလုပ်လုပ်နေတဲ့မတ်နွေနွေဦးကအခုလိုသူမဂုဏ်ပြုခံရတဲ့အတွက်အမျိုးသမီးနဲ့ကလေးတငယ်ဆောင်ချရေးလုပ်ငန်းတွေကိုပုံမလုတ်ကင်နိုင်လိမ့်မယ်လို့ယူဆကြအောင်အခုလိုပြောပါတယ
်။ဂျာမာတန်တူတူဆိုတဲ့ဆက်ကလေးရှိအမျိုးသမီးတွေရဲ့ဌာနတွေမှာဆိုလို့ရှိရင်ဒီဦးဆောင်မှုတိုင်းဒီမှာလေးဒီလိုဟိုအများကြီးရရှိဖို့အတွက်ကျွန်တော်တို့လည်းကြိုးစားနေကြတာပေါ့နော်။နောက်တစ်ခါကျတော့လည်းကျွန်တော်တို့အမျိုးသမီးတွေနဲ့ဒီလုပ်ငန်းခွင်မဲ့ဖြစ်ဖြစ်အဲ့လိုမျိုးဒီလုပ်ငန်းခွင်တွေမှာပေါ့နော်။ဟိုတရားမျှတမှုတွေဆက်လက်ပြီးတော့မှလည်းကျွန်တော်တို့တွားနေရမယ့်အရာတွေအများကြီးရှိတာပေါ့နော်
။ဒီနေ့ကြာရောက်တဲ့အပီပီဆိုင်ရာအမျိုးသမီးများနေ့မှာဆရာနာတင်ပြီးတဲ့နောက်မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ရဲစွမ်းတက်သည့်တွေအစမ်းတက်ခံရတဲ့အကြောင်း Reset ဆိုတဲ့စာတမ်းတစ်စောင်ကိုမွန်လူ့အခွင့်အရေးအဖွဲ့ကချင်မျိုးသမီးအဖွဲ့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေမှတ်တမ်းတင်နေတဲ့ ND ဘာမာတို့ကပူးတွဲထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူငယ်တဲ့တနည်းကျော်ကစစ်ကပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မှာမြန်မာနိုင်ငံတလွားကအမျိုးသမီးခေါင်းဆောင်တွေထွက်ပေါ်လာပြီးစန့်ကျင်ဆန္ဒပြပွဲတွေကိုဥဆောင်ခဲ့ကြတယ်လို့အိုးအိမ်ပြေထွက်ပြေးကြရသူတွေ၊ပ ီသူကာကွယ်ရေးအဖွဲ့တွေအတွက်လိုအပ်တဲ့ပံ့ပိုးမှုတွေလုပ်ခဲ့ကြတယ်ဆိုပြီးစာရန်ထဲမှာပြောထားပါတယ်။ဒါအပြင်ဆရာဝန်တွေ၊ဆေးဝန်ထမ်းတွေ၊ဆရာမတွေ၊ဘဏ်ဝန်ထမ်းတွေစတဲ့ကဏ္ဍဆောင်ကအမျိုးသမီးတွေဟာအကြမ်းမဖက်အာဏာပြန်ဆန်ရေးမှာပါဝင်ခဲ့ပြီးအာဏာသိမ်းမှုကိုဆက်လက်တွန်းလှန်နေကြတာကိုလည်းမိမောင်းထုတ်ပြသထားပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေအထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အမျိုးသမီးနဲ့ကလေးငယ်တွေရဲ့အသက်အန္တရာယ်ဆိုးရိမ်စရာဖြစ်နေတဲ့လုပ်ရက်တွေကိုအမြန်ဆုံးရပ်တန့်ဖို့အတွက်လည်းမွန်လူခွင့်ရေးအဖွဲ့ကချင်အမျိုးသမီးစီယုံ KWAT နဲ့အန်ဒီဘာမအဖွဲ့၃ခုကတောင်းဆိုထားပါဗျ။ဆီယနာပိုင်းနေပေါ်အရေးယူမှုတွေကိုအမြန်ဆုံးမလုပ်ရင်သူတို့ကိုစိန်ခေါ်နေတဲ့အမျိုးသမီးတွေအနေနဲ့အန္တရာယ်ကျရောက်နိုင်တဲ့အခြေအနေပိုပြီးတော့ကျရောက်နိုင်တယ်လို့လည်းဒီအဖွဲ့တွေကထောက်ပြထားပါဗျ။Facebook လူမှုကွန်ရက်ရဲ့ကော်မတီမီတာကလည်းအပီပီဆိုင်ရာအမျိုးသမီးများနေကိုဂုဏ်ပြုတဲ့အနေနဲ့အမျိုးသမီးတွေဥဆောင်တဲ့လုပ်ငန်းတွေရေရှည်ရက်တီဆောင်ရွက်နိုင်အောင်ပြုစုပျိုးထောင်ဖို့အရေးကြီးတဲ့အကြောင်းစောင်းပါထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံကအမျိုးသမီးဥဆောင်တဲ့လုပ်ငန်းတွေရဲ့ကိန်းဂဏန်းအချက်လက်တွေကိုလည်းထည့်သွင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကပ်ရောဂါဖြစ်တဲ့အချိန်ကစပြီး Instagram အသုံးပြုလာတဲ့အမျိုးသမီးပိုင်းစီးပွားရေးလုပ်ငန်းအရေးအတွက်90ရာခိုင်နှုန်းကျော်မြင့်တက်လာခဲ့တယ်လို့ Facebook ပေါ်မှာအမျိုးသမီးပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေစတင်လာတဲ့အရေးအတွက်ဟာကပ်ရောဂါစဖြစ်ချိန်ကစလို့40ရာခိုင်နှုန်းကျော်တိုးမြင့်လာတယ်လို့လည်းမီတာကော်မတီကပြောပါတယ်။
မရေးမှာတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီလေရင်နဲ့ဘုံကျဲခံရတဲ့ဒီမော့ဆိုဘက်ကအစီအရေးအခြေအနေကိုတင်ပြပေးကြပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်တဲကစောင်ဒူလာဆိုတဲ့ခြေရွာမှာဒီကနေ့မတ်လ၈ရက်နေ့မနက်၂နာရီလောက်မှာစစ်ကောင်စီကလေရင်နဲ့ဘုံကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေမရှိဘဲဒီလိုဘုံကျဲတိုက်ခိုက်တာကြောင့်လူအထိခိုက်မရှိပေမဲ့ဖျားကြောင့်နဲ့နေအိမ်တချို့ပျက်စီးသွားပါတယ်။ဒါအပြင်ဒီကနေ့မနက်၉နာရီလောက်မှာလဲသေးစုလေးရွာကုန်းတာရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲအပြင်းထန်ဖြစ်ပွားပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တရင်နန်းလောင်ပြောပြပေးပါရှင်
။ဒီကနေ့မတ်လ၈ရက်မနက်၂နာရီလောက်ကတီမော့ဆိုမြို့နယ်ဆောက်ဒူလာကျေးရွာမှာစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တဲ့အတွက်ဖျားကျောင်းနဲ့နေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆောက်ဒူလာရွာဖက်မှာတိုက်ပွဲတွေဖြစ်နေပေမဲ့လူတွေစုနေတဲ့ထင်းနဲ့ဖျားကြောင်ကိုပြစ်မှတ်ထားပြီးတော့ဘုံကျဲပုံရတယ်လို့ဒေသခံတဦးကပြောပါတယ်
။ဒီမင်းရဲ့ဆောင်းလေရင်နဲ့လာပြီးတော့ဘုံလက်ကျဲတော့ပေါ့နော်ဖျားကြောင်တော်တော်လေးကိုထိသွား။ဒီကသူပြစ်မှတ်ထားတော့ဒီဖျားကြောင်မှာသူတို့လူနေတယ်ထင်ပြီးတော့ဖျားကြောင်ကိုပြစ်မှတ်ထားပြီးဘုံလက်ကျဲတာ။စိုက်ပွဲလည်းမရှိဘူးပြစိုက်ပွဲလည်းတော့ဝေးပြီပါဒါပေမဲ့သူကအဲ့လိုမျိုးပေါ့နော်သူတို့ဒီနေ့ဒီရှောင်းရှိတဲ့ထင်းနဲ့ပြည်လူစုလူတွေရှိတဲ့ထင်းပြီးတော့အဲ့လိုတင်းတင်းတက်လာပြီးတော့ကျဲတာပေါ့နော်
။စစ်တပ်ကဘုံကျဲတက်ခိုက်မှုအတွင်းလူထိခိုက်မှုတော့မရှိဘူးလို့ပြောပါတယ်။အခုလိုတက်ခက်ခံရပြည်တဲ့နောက်တက်ကြီးရွယ်အိုတွေကလေးငယ်အပါဝင်ဒေသခံအများစုဘေးလူရကိုထွက်ပြေးတင်းရှောင်နေကြပြီးရွာထဲမှာအမျိုးသားအနေငယ်ရာကြာနေလို့လည်းပြောပါတယ်။တီမော့ဆိုမြို့နယ်ထက်ကသေးစုလဲကျေးရွာနဲ့ကုန်းတာကျေးရွာဖက်မှာလဲစစ်ကောင်စီတပ်တွေအင်အားအလုံးအရင်နဲ့ထိုးစစ်ဆင်လာတာကြောင့်ကရင်နီပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့မနက်9နာရီလောက်မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့ကုန်းတာဒေသခံတဦးကပြောပါတယ
်။အခုစစ်ကောင်စီကဒီစလေတီရောက်လာတယ်ကုန်းတာစီလည်းရောက်လာတာပေါ့နော်အဲ့ခါဆိုတော့ကုန်းတီစက်ကရင်းဖို့ရတိုက်ပွဲတွေဖြစ်သွားတယ်အဲ့လိုမျိုးတိုက်ပွဲတိုက်ပွဲဖြစ်တာတော့ဟုတ်ပါပေါ့နော်ကုန်းနိုင်ဝင်ချင်းလောက်ပါဟုတ်နိုင်ချက်ချောလောက်ပဲဖြစ်တယ်ဗျာဟုတ်တိုက်ခတ်တာတွေအဲ့လိုမျိုးရှိနေတာခုနလည်းဝင်ကြီးနဲ့ထူလာတာစက်တိုက်ရောပေါ့နော်ထူလာတာရှိတယ်ဗျာဟုတ
်စစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်တီမော့ဆိုမြို့နယ်ထဲကငွေတောင်ကျေးရွာအုပ်စုထဲမှာပါတဲ့အောင်ချမ်းသာရွာကြောက်ဆဲကန်းနဲ့သေးစုလဲရွာပူဖားရွာတွေဖက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေမနေ့တုန်းကလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ကတည်းကတိုက်ပွဲပြင်းထန်နေတဲ့အဲ့ဒီနေရာတွေအပေါ်လေကြောင်းကနေတိုက်ခတ်တာတွေလည်းရှိခဲ့ပါတယ
်။မနေ့ကတော့ဟာရီနဲ့တက်တော်လေးကိုဘာဟာရီနဲ့အမောင်ဖိုက်တာချက်တည်နေတယ်ခလေးဝုံချဲသွားဖြစ်တယ်ဟုတ်ဝင်ရတော့ပူစားဖက်ပါနော်ပူစားဖက်မှာတော့ပြင်းထန်တယ်ပြီးတော့ဒီကောင်တာဖက်မှာအာယုံဥပေရပါနော်အဲ့တော့ပြင်းထန်တယ်ရပြီးတော့ဒီ6စက္ကန့်ပါနော်6စက္ကန့်နဲ့တိုက်ပွဲတော်တော်လေးပြင်းထန်တယ်ရနေရတော့မနေ့ကတော့6စီလာလာရဟုတ
်ငွေတောင်ကျေးရွာအုပ်စုနဲ့သေးစုလဲကျေးရွာအုပ်စုဖက်မှာအင်အားအမြောက်အများနဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့မတ်လ9ရက်နေ့ကနှစ်ဖက်အပြန်အလှန်တိုက်ပွဲပြင်းထန်ခဲ့တယ်လို့တီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်။နှစ် နေ့လယ်12နာရီမှာရဟယင်နစီတိုက်လျင်နစီနဲ့15ကြိမ်တန်တိုင်းဘုံကျဲတက်ခိုက်ခဲ့ပြီးတော့ည9နာရီလောက်မှာတိုက်လျင်တစီထပ်ပြီးတော့ရောက်လာပြီးတော့ဘုံကျဲတက်ခိုက်ခဲ့တာကြောင့်အရသာပြည်သူနေအိမ်15လုံးလောက်ပျက်စီးသွားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုဒီမော့ဆိုမြို့နယ်ဖက်မှာစစ်တပ်ကလေကြောင်းနဲ့တိုက်ခိုက်နေတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။
စကိုင်းတိုင်းဒေသကြီးကဏီမြို့ရဲကအမှတ်2ရက်ကွက်နဲ့အမှတ်3ရက်ကွက်မှာနေထိုင်ကြတဲ့အရ
သူဘက်ကစီရေးအခြေအနေကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စကိုင်းတိုင်းနဲ့မန္တလေးဘက်ကအဖမ်းဆီးအခြေအနေသတင်းကိုတင်ပြပေးကြပါတယ်စကိုင်းတိုင်းဒေသကြီးကဏီမြို့ကမတန်ဆွမ်းသူတအူးအပါအဝင်မြို့ကန်အရသာပြည်သူ12ဦးကိုစစ်ကောင်စီတပ်တွေကဖမ်းဆီးသွားပါတယ်ဘာကြောင့်ဖမ်းဆီးသွားတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရဘူးလို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းမြင်းချံမြို့နယ်ကကြေးရွာတွေကရွာသား10ယောက်လောက်လဲမတ်လ4ရက်နေ့ကဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကဏီမြို့ကအမှတ်2ရက်ကွက်နဲ့အမှတ်3ရက်ကွက်မှာနေထိုင်ကြတဲ့အရဲသား12ဦးကိုဒီနေ့မတ်လ8ရက်အင်္ဂါနေ့မနက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရဲအင်အားအများအပြားဝင်ရောက်ဖမ်းဆီးသွားပါတယ်။အသက်22နှစ်အရွယ်မတန်ဆွမ်းအမျိုးသားတအူးကိုလည်းမတ်လ9ရက်တနင်္လာနေ့ညပိုင်းကလာရောက်ဖမ်းဆီးသွားတယ်လို့ဒေသခံတအူးကအခုလိုပြောပါတယ
်ဒီကနေ့မနက် 7:45 လောက်မှာကဏီမြို့အမှတ်2ရက်ကွက်နဲ့အမှတ်3ရက်ကွက်မှာနေထိုင်တဲ့ရဲသားပြည်သူတွေကိုအကြောင်းမဲ့စစ်ကောင်စီရဲ့တပ်နဲ့ရဲအင်အား30လောက်ကနေပြုံးမှဝန်ပြီးတော့မှဖမ်းဆီးသွားတယ်ပေါ့နေ့ကမနေ့ကညနေပိုင်းညနေဒီနေ့30လောက်မှနေတယ်အသက်21နှစ်ရွယ်အရသာအမျိုးသားပေါ့မတန်ဆွမ်းအမျိုးသားတယောက်ကိုလည်းခံစီသွားတယ်အနေထားမျိုးပေါ့ဗျာအတချို့အသေးရောက်ကြတာဗျာအသေးရောက်ရတဲ့လူတွေပါပဲရှားတော့ဆိုင်သူကတချို့ပါတယ်လက်ခိုက်ဆိုင်တချို့ပါတယ်ပေါ့ဆိုင်ကြီးတွေဖွင့်ထားတဲ့လူတွေပါတယ်ပေါ့တခြားလူတွေတာဝန်လုပ်မှုလာဖမ်းသွားတယ်လို့ကျွန်တော်တို့သိရတယ်ဘာကြောင့်ကြောင့်ဖမ်းသွားတယ်ဆိုရင်စစ်တော်ကကပြောမတော်ဘူးအဲ့ဒါအကုန်လုံးပြန်ဆိုပြီးတွေ့တယ်ဖမ်းသွားတယ
်ဖမ်းစည်းတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးမတ်လ9ရက်ညနေပိုင်းကကဏီမြို့ပေါ်ကဖုန်ကြီးကျောင်းတွေကိုစစ်ကောင်စီတပ်ကဝင်ရောက်ရှာဖွေခဲ့တာတွေရှိခဲ့တယ်လို့မြို့လမ်းစုံနေရာတွေမှာဖုန်းတွေနဲ့စိုက်ကယ်တွေကိုလည်းစစ်ဆေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ကဏီမြို့ပေါ်ကနေအိမ်၃လုံးကိုလည်းချိတ်ပိတ်သွားပါတယ်စစ်ကောင်စီကနယ်မြေရှင်းလင်းနေတဲ့ကဏီမြို့နယ်တွေကကျေးရွာရီနားမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးရဲတင်းမာပြီးတိုက်ပွဲတွေရှိနေပေမဲ့လည်းကဏီမြို့ထဲမှာတော့တိုက်ပွဲတွေဖြစ်ပွားတာမရှိပါဘူးစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ကျေးရွာကနေအိမ်တွေမီးရှို့ခံရတဲ့အတွက်ကဏီမြို့နယ်ကထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာတောတောင်တွေထဲမှာခိုလုံပြီးတိမ်းရှောင်နေရပါတယ်ဒါကတော့စကိုင်းတိုင်းကဏီနယ်ဘက်ကအခြေအနေပါမန္တလေးတိုင်းထဲမှာလည်းမြင်းကြံမြို့နယ်16မိုင်ဝေးတဲ့မကြီးစုရွာနဲ့ရွာသားရွာကဒေသခံ10ဦးဖမ်းဆီးခံထားရပါတယ်။အဲ့ဒီဒေသတွေဘက်မှာတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ရဲ့စစ်ရေးလှုပ်ရှားမှုတွေကရှိနေပါတယ်။မတ်လ4ရက်နေ့ကစစ်ကောင်စီတပ်တွေရွာထဲဝင်ရောက်လာပြီးဖမ်းဆီးသွားတာဖြစ်ပြီးတော့အခုထိပြန်မလွတ်သေးဘူးလို့ရွာသားတဦးကအခုလိုပြောပါတယ
်။ရွာထဲကိုဝင်လာတယ်။ဝင်လာတဲ့အချိန်မှာတွေ့ကြတဲ့မျိုးလူမျိုးအကုန်ခေါ်သွားတဲ့ပုံ။ကျွန်တော်တို့ကြားလာတော့မင်းကလေးကိုမင်းကျန်မှန်းနေရဲစခန်းမှာထားပြီးတော့အကြမ်းလေးကိုအမတ်ဆန်ကချင်းနဲ့တည်းနဲ့မှာထားလို့ကြားရတယ်။တချို့လူတွေရွာအဲ့မင်းကျန်တော်ကလေးရောက်ဆူတဲ့လူတွေမဟုတ်ဘူး။တော်သူတော်သားဘာမှလည်းမဟုတ်ဘူး။ငယ်ငယ်ရင်းကပတ်သက်ပြီးဘာမှလည်းပြည်တယ်နားလည်းလာလို့လည်းမဟုတ်ဘူး။ဝင်ပြီးတော့အဲ့လိုမျိုးအဝါရွာသားရာအဝင်လမ်းသူလမ်းမှာတွေ့တဲ့လူတွေသူလူသားတိုင်းပုံစံမျိုးနဲ့ခေါ်လာတာ။တော်ရင်မကြည့်လို့ရွာတဲ့တွေ့ရတယ်ခံပါအဲ့ဒါ
ဖန်စည်းခံရသူတွေနဲ့ပတ်သက်လို့ဒေသခံတွေအနေနဲ့မြင်းညံမျိုးအမှတ်နှစ်ရဲစခန်းကိုတွားရောက်စုံစမ်းမေးမြန်းရမှာတော့လူတယောက်ကိုငွေ3သိန်းပေးမှပြန်လွှတ်ပေးမယ်လို့ရဲကပြောဆိုကြောင်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုတ်နိုင်ပါဘူး။မကြီးစုရွာတဲကိုလုံခြုံရေးတပ်တွေအခုလိုဝင်ရောက်ဖမ်းဆီးတာ၄-၅ကြိမ်လောက်ရှိနေပြီဖြစ်ပြီးတော့အရင်ကဖမ်းဆီးခံရသူတွေကိုသတင်းတစ်ပတ်လောက်ကြာမှပြန်လွှတ်ပေးတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုပြန်လွတ်လာသူတချို့ကစိုးရိမ်ထိတ်လန့်ပြီးရွာမှာမနေတော့ပဲတခြားနေရာတွေကိုပြောင်းရွှေ့အခြေချကုန်တယ်လို့လည်းပြောပါရယ်ခင်ဗျာ
မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာအရသာပြည်သူတွေဖမ်းဆီးခံရတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင် ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်မှာကဘာတလွားခီးသွားအစီအစဉ်နဲ့အင်္ဂါညစကားဝိုင်းတို့ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA American တန်ရဲ့2022ခုနှစ်မတ်လ10ရက်အင်္ဂါနေ့ညမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အာဖရိကတိုက်နိုင်ငံတစ်ခုဖြစ်တဲ့ဇမ်ဘီယာနိုင်ငံရဲ့ကုမ္ပဏီတစ်ခုကကားတာယာအဟောင်းတွေကိုလောင်စာဆီအဖြစ်နဲ့ပြန်လည်ထုတ်လုပ်နေပါတယ်။ဒါပေမဲ့လည်းဒီလိုထုတ်လုပ်မှုကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အထောက်အကူဖြစ်ရလားဆိုတာကတော့မေးခွန်းထုတ်เสียဖြစ်နေပါတယ်ဒေးဗစ်ဒရိုင်လီပေးပို့ထားတဲ့ Writers သတင်းတရက်ကိုအခြေခံပြီးနန်းလောင်ကပြောပြပေးထားပါတယ်ရှင
်အသုံးပြုပြီးတာကားတာယာအဟောင်းတွေကိုပြန်ပြီးတော့အသုံးချလို့ရတဲ့နေရာမရှိတော့ဘူးလို့လူတွေထင်ကောင်းထင်နိုင်ပါတယ်ဒါပေမဲ့လည်းအာဖရိကတိုက်အလဲပိုင်းကဇမ်ဘီယာနိုင်ငံမှာရှိတဲ့ကုမ္ပဏီတစ်ခုကတော့တာယာအဟောင်းတွေနဲ့လောင်စာဆီတွေပြန်ပြီးတော့ထုတ်လုပ်နေပါတယ်အလဲအာဖရိကတိုက်ရဲ့ပြန်ပြည့်မြဲစွမ်းအင်ထုတ်ယူရေးကော်ပိုရေးရှင်းအကြီးအကဲမူလင်ဂါမူလင်ဂါကတာယာအဟောင်းတွေကလည်းလောင်စာဆီထုတ်လုပ်ခြင်းအပြင်သဘာဝပတ်ဝန်းကျင်ညဉ့်ဉျေးမှုကိုရှင်းလင်းပေးရရောက်တယ်လို့ပြောပါတယ
် Every single day we are processing 1.5 tons
ကျွန်တော်ထုတ်လုပ်နေတဲ့ဓာတ်ငွေ၊ရေနံနဲ့ဒီဇယ်လိုမျိုးစွမ်းအင်ထုတ်ယူမှုကတော့ကုန်ကျသက်သာပါတယ်ထုတ်လုပ်မှုကုန်ကျစရိတ်ကပုံမှန်ဓာတ်ဆီဒီဇယ်ဆီဆိုင်မှာတွေ့နေရတဲ့လောင်စာဆီတွေရဲ့ထုတ်ယူမှုကုန်ကျစရိတ်ထက်အများကြီးသက်သာပါတယ်
လောင်စာဆီထုတ်ဖို့လက်ရှိအသုံးပြုနေတဲ့စွန့်ပစ်ပစ္စည်းသဏ္ဍာန်ခွဲကနေဒီဇယ်နဲ့ရေနံဆီလီတာ900လောက်နေစဉ်ထွက်ပါတယ်။အဲ့ဒီစွန့်ပစ်ပစ္စည်းတွေထဲမှာပလတ်စတစ်ဘူးခုတွေလည်းပါပါတယ်။ဇမ်ဘီယာနိုင်ငံမှာတောင်လိုပုံလာတဲ့အမိုက်တွေကိုဒီနည်းနဲ့ဖြည့်ရှင်နိုင်တာတော့မဟုတ်သလိုနေစဉ်ဒေါ်လာ3.4ဘီလျံဖို့ပြည်ပကနေလောင်စာဆီဝယ်ယူနေရတဲ့ကိစ္စမှာအ ਨੇ အချင်းလောက်တော့အထောက်အကူဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုကနအူးဆောင်ရွက်ချက်ကပြည်ပကတင်တွင်းလာတဲ့လောင်စာဆီအပေါ်မိခုံမှုရော့ကျစေတယ်လို့စွန့်ရင်ရေးရာကျွမ်းကျင်သူဂျွန်ဆန်ချစ်ကွန်ဒါကအရှုံးမြင်ပါတယ
်။ Anyone who comes up with an idea with a concept
this American dollar 3.4 billion ဘိုးလောင်စာဆီတွေကပြပကနေဝယ်ယူနေရတဲ့အတွက်ဇမ်ဘီယာနိုင်ငံမှာဘလောက်တောင်ဖိအားများနေမလဲဆိုတာခံမနိုင်ပါလေဒီလိုပြည်တွင်းလောင်စာဆီထုတ်လုပ်နေတာကြောင့်ဝန်တော့ဝန်ပိုးနည်းနည်းတော့လျော့သွားတာပေါ့ဗျာ
ဒေါ်လာတန်60ဖို့ရင်းနှီးမြုပ်နှံပြီးတော့ဒီဇယ်တန်ချိန်လေးရာဓာတ်ဆီ125တန်နဲ့ဓာတ်ငွေလောင်စာကြီးတန်30ထုတ်ယူဖို့မူလင်ဂါကုမ္ပဏီကနေလန်ရှာနေပါတယ်ဒီအတိုင်းတာကတော့ပြပအတွင်းကုန်လောင်စာဆီဝယ်ယူနေရတဲ့ငွေပမာဏရဲ့တစ်ဝက်လောက်တောင်မရှိဘူးလို့ကုမ္ပဏီကပြောပါတယ်ဒါပေမဲ့လည်းလောင်စာဆီထုတ်လုပ်မှုပုံစံနဲ့ပတ်သက်လို့တော့အငင်းပွားစရာရှိနေပါသေးတယ်။ဟိုက်ဒရိုကာဗွန်ဓာတ်တွေနဲ့ရေရှည်ခအောင်ထုတ်လုပ်ထားတဲ့ပလတ်စတစ်နဲ့ရာဘာတွေကိုအပူပေးလိုက်တဲ့အခါရေနံစိမ်းလိုလောင်စာဆီတွေပြန်ပြီးတော့ထုတ်လုပ်နိုင်ပါတယ်။ပလတ်စတစ်နဲ့ရာဘာအမိုက်တွေကိုအပူပေးပြီးတော့ဓာတ်ပြောင်းအကူပစ္စည်းတွေနဲ့ပြန်ပြီးတော့ရောပေးရတာပါ။တုံးဆွဲသူတွေဖက်ကတော့အမြင်အမျိုးမျိုးရှိပါတယ်။တချို့ကလည်းကားတာယာကထုတ်လုပ်တဲ့ဆီအကြောင်းကောက်ကောက်မသိတဲ့အတွက်သုံးဖို့ဝန်လေသူတွေလည်းရှိသလိုစွန့်ဦးတီထွင်လောက်ကိုင်းသူတွေကိုအားပေးသူတချို့ကတော့ထောက်ခံကြိုးဆိုပါတယ်။ဥရုယာဒီပြောင်းလဲမှုဆိုင်ရာအမြင်အရဆိုရင်တော့တီထုတ်လုပ်မှုအတွက်စွန့်ရင်အများပြားလိုအပ်တဲ့အပြင်အဲ့ဒီလောင်စာဆီကိုအသုံးပြုတဲ့အခါမှာလဲကာဗွန်အောက်ဆိုက်တန်းငွေတွေထွက်ပါတယ်။စွန့်ပစ်တာယာတွေကနေလောင်စာဆီထုတ်လုပ်နေတဲ့ဆိုပေမဲ့ဇမ်ဘီယာနိုင်ငံမှာစွန့်ပစ်အမိုက်စီမံခန့်ခွဲမှုမှာပြဿနာတွေရှိနေသေးတယ်လို့ပဲလူတွေလဲလောင်စာဆီတွေဆက်ပြီးတော့အသုံးပြုနေကြအောင်ပါပါ။ဒီလိုကိုပိုင်ညာနဲ့တီထွင်လောက်ကဲမှုကိုအားပေးတဲ့သူတွေကတော့ပြန်သုံးစွန့်ပစ်ပစ္စည်းတွေနဲ့ထုတ်လုပ်ရင်ပိုကောင်းမယ်လို့ထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။ကျမနှောင်းလာပ
ါနှမ်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အီတလီနိုင်ငံကထင်ရှားတဲ့ပွဲတော်တစ်ခုဖြစ်တဲ့ Vera Reggio Carnival ပွဲတော်ကိုကိုဗစ်ကာယောဂါမဖြစ်ခင်ကလိုမျိုး2022ခုနှစ်မှာပြန်ပြီးတော့ကျင်းပပါတယ်ပေ100လောက်မြင့်တဲ့ဆက်ကူယုံကြီးတွေပါတဲ့အလှပြရင်တွေစီတန်းလှဲ့လေတဲ့အီတလီကထူးခြားတဲ့ပွဲတော်ကိုမဆုမျက်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်
အီတလီနိုင်ငံတက်စကနီနယ်ရဲကဖီယာရီဂျိုမျိုးဟာအေယာမအလှပြရှင်ကြီးတွေနဲ့ကာနီဗယ်ပွဲတော်ဆင်နွှဲကြတဲ့မျိုးလို့လူသိများပါတယ်။ဖေဗရူလာကုန်ပိုင်းကနေမတ်လဆန်းအထိသတင်းနှစ်ပတ်ကြာကျင်းပတဲ့ဖီယာရီဂျိုကာနီဗယ်ပွဲတော်ဟာအီတလီနိုင်ငံမှာအရေးပါတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။တစ်ခုနဲ့တစ်ခုအမှုပညာလက်ရမြောက်မှုပိုင်းရောဒီပညာပိုင်းကိုပါအပြိုင်ဆိုင်ဖန်တီးထားကြတဲ့ပေတရာလောက်အထိမြင့်တဲ့အလှပြရှင်ကြီးတွေကပွဲတော်ရဲ့အဓိကထူးခြားမှုပါ။အီတလီနိုင်ငံတဲကလည်းမဟုတ်ပဲနိုင်ငံတကာဧည့်သည်တွေကိုပါဆွဲဆောင်ထားနိုင်တဲ့ Viareggio Carnival ပွဲတော်ဟာဘလောက်တောင်အရေးပါတယ်လဲဆိုရင် COVID ကရောဂါတွေဖြစ်နေချိန်မှာတောင်ပွဲတော်ကိုမဖြတ်ပဲကျင်းပတဲ့အထိဖြစ်ပါတယ်။ဒါပေမဲ့ပုံမှန် February လမှစတင်ကျင်းပလို့ရှိတဲ့ပွဲတော်ကို2021ခုနှစ်က September လကိုနောက်ဆုတ်ပြီးတော့ကျင်းပခဲ့ပါတယ်။အခု2022ခုနှစ်မှာတော့ပုံမှန်အတိုင်း February လမှပြန်လည်ကျင်းပပြီးမဲ့ပွဲစီစဉ်သူတွေကတော့တတိနဲ့ပွဲတော်ကိုကျင်းပကြပါတယ်။
Allora edizioni tanto diverse nel 20 a piena capienza fino all'ultimo
အခုနောက်ပိုင်းပွဲတော်ကျင်းပတဲ့အတိုင်းဒါတော်တော်လေးကွာခြားပါတယ်။2020တုန်းကပုံမှန်အတိုင်းကျင်းပခဲ့ပေမဲ့2021ခုနှစ်မှာတော့ထိုင်ကြည့်တဲ့ပရိသတ် 9,000 ထိရှော့ချခဲ့ရတာပါ။ဒီနှစ်တော့တဖြည်းဖြည်းပုံမှန်အခြေအနေကိုပြန်သွားနေပါပြီ။လူ 8,000 ထိလက်ခံလို့ရပေမဲ့ 4,000 ထိပဲလာခွင့်သတ်မှတ်ထားပါတယ်။ဒီနှစ်ကကယောဂါကနေရုံးထွက်လာတဲ့နှစ်မှာအားလုံးပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်ကြအောင်လုပ်တာဖြစ်လို့ပုံမှန်လိုဝုန်းကနေပရိသတ်တွေအများကြီးလာဝင်ပြူတာမျိုးတဲ့တဖြည်းဖြည်းသတိနဲ့ပွဲတော်ကိုပြန်လည်ချင်းပါတာဖြစ်ပါတယ်
။ဒေသခံတွေအလေးထားကြတဲ့ပွဲတော်ကိုလူအများအပြားနဲ့ပြန်လည်ဆင်နွှဲနိုင်တဲ့အတွက်ပွဲတော်မှာပါဝင်ကြသူတွေရောပွဲတော်လာပရိသတ်တွေပါဝမ်းသာအားတက်နေကြပါတယ်
။ Per il Carnevale di Viareggio, il ritornare con la presenza a 40.000
ဒီပွဲတော်ကအလှပြရင်တွေလှည့်လည်ပြပြီးပြီးသွားတဲ့ပွဲတော်မျိုးမဟုတ်ပါဘူး။လန်တျောက်ပွဲလာပရိသတ်တွေကပါဝင်ပြီးတော့ဆင်နွှဲပျော်ရွှင်နိုင်ကြအောင်လုပ်ထားတဲ့ပွဲတော်မျိုးဖြစ်ပါတယ်။ကျွန်တော်တို့ကတော့ဘယ်လိုပုံရှိခီးဆက်မလဲဆိုတော့ကိုကိုကိုပြန်ပြီးတော့သုံးသပ်မိစေတဲ့ပွဲတော်လို့ပြောချင်ပါတယ်
။ Viareggio မြို့မှာပထမဆုံး Viareggio Carnival ပွဲတော်ကို1883ခုနှစ်ကစတင်ခဲ့တာပါ။မြို့တော်ဝင်ရှိသူတွေအပေါ်မကျေနပ်လို့တယောလှံပြောင်းတဲ့အနေနဲ့ Carnival ပွဲတော်ကိုလုပ်ခဲ့ကြတာဖြစ်ပါတယ်။လူချမ်းသာတွေကစင်ရဲသားတွေအပေါ်အခွန်အကောက်တွေအများကြီးကောက်ခံတာကိုမချေနှက်သူတွေကလည်းလှောင်ပြောင်တဲ့မျက်နှာဖုံးတွေဝင်ပြီးတော့ပွဲတော်မှာစီတန်းချီတဲ့ဆန္ဒပြခဲ့ကြတာပါနှစ်တွေကြာလာတာနဲ့အမျှပွဲတော်မှာလှည့်လည်ပြသတဲ့အလှပြခြင်းတွေကနိုင်ငံတကာသတင်းတွေထဲမှာပါတဲ့အများစိတ်ဝင်စားကြတဲ့အကြောင်းအရာတွေကိုပေါ်လွင်အောင်ပို့ပြီးဖန်တီးလာခဲ့ကြပါတယ
်
ကိုယ်ရင်တွေနဲ့နိုင်ရှင်ကြည့်မယ်ဆိုရင်အလှပြရင်တွေရဲ့ပြသမှုတွေတော်တော်ပြောင်းလဲသွားတာသတိထားမိပါတယ်။အရင်ကတော့နိုင်ငံရေးအရာတယောလောင်ပြောင်းတာမျိုးတွေအဓိကအများခဲ့ပေမဲ့အခုတော့လက်ရှိဖြစ်ခဲ့တဲ့အခြေအနေတွေကိုထောက်ပြတာမျိုးတွေတွေ့ရပါတယ်။ပရိသတ်တွေကအဲ့ဒါမျိုးပိုကြိုက်ကြပါတယ်။လက်ရှိအခြေအနေတွေကိုပြသတဲ့အတွက်ပရိသတ်ကပိုးပြီးစိတ်လုံရှားစိတ်ဝင်စားကြပါတယ်
။ Viareggio Carnival ပွဲတော်ရဲ့အဓိကထူးခြားချက်ကအေယာမဆက်ကူယုံကြည်တွေဖြစ်ပါတယ်။အလှပြရှင်ကြီးတွေပေါ်ကဆက်ကူယုံကြည်တွေဟာပေတရာလောက်အထိကိုမြင့်တဲ့အပြင်လှုပ်ရှားနေကြပါတယ်။ဆက်ကူယုံဖန်တီးသူပညာရှင်တွေကအမှုပညာလက်ရမြောက်ယုံနေမဟုတ်ဘဲလှုပ်ရှားတက်ဝင်နေအောင်လည်းဖန်တီးကြရတာပါ
။ Il nome del carro è Reset, ripartiamo da sotto zero. Il tema è
ဖန်တီးရဲ့အလှပြရှင်ကို Reset လို့နာမည်ပေးထားတယ်လေ။အစကနေပြန်စကြမယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ဒါကြီးနဲ့တဘာဝပတ်ဝန်းကျင်အဟဇာတာမဖြစ်တော့ဘူးဆိုတာကိုမိမောင်ထိုးပြချင်တာဖြစ်ပါလေ။ရေခဲတော်ကြီးတွေအေးပြောလို့တွဲထွက်သွားတဲ့ရေခဲပြင်ပေါ်မှာမင်းကလေးတယောက်နဲ့ပူလာဝဲဝံတကောင်မျောပါသွားတာကိုပြပြီးတော့ကဘာကြီးကိုအစ်စ်ကပြန်ဆပြီးတော့ဘီယူဆိုင်ကြရအောင်ဆိုတဲ့သတင်းစကားကိုပေးချင်တာပေါ့လေ
။ Viareggio Carnival ပွဲတော်အတွက်အလှပြရှင်ဖန်တီးသူတွေကသားစဉ်မြေးဆက်ပညာကိုလက်ဆင့်ကမ်းလာကြသူတွေဖြစ်ပါတယ်။မျိုးမှာရှိတဲ့အလှပြရှင်လုပ်တဲ့လုပ်ငန်းပေါင်း25ခုထက်မနည်းကတစ်နှစ်လောက်ကြာအချိန်ယူပြီးတော့အေယာမဆက်ကူယုံကြည်တွေနဲ့အလှပြရှင်တွေကိုဖန်တီးကြရတာဖြစ်ပါတယ်
။ Carro sin titolo omogeneity. Omogeneity sulla parità di genere.
ဒီအလှပြရှင်ကကြားမှာတန်းတူညီများရှိရဲဆိုတာကိုပြသတဲ့အလှရှင်ဖြစ်ပါတယ်။အမျိုးသမီးတွေတန်းတူညီများရှိစေကြိုးပမ်းမှုထင်ရှားပေါ်လွင်အောင်လို့လှုပ်ထားတာပါရှင်။ဒီအနာဂတ်ကဘာကြီးမှာလူသားအားလုံးတန်းတူညီမျှမှုရှိရမယ်ဆိုတဲ့အမြင်နဲ့ဖန်တီးထားတာဖြစ်ပါတယ်။အီတလီနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စိတ်ပိုင်းရုပ်ပိုင်းထိခိုက်နေကြချိန်မှာအခုလိုသမိုင်းဝင်ပွဲတော်ကိုကျင်းပတာကလူတွေရဲ့စိတ်ကိုပျော်ရွှင်စေအားဖြည့်ပေးရရောက်မယ်လို့ပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်
။ Il ruolo del Carnevale di Viareggio è stato importante sempre nella sua storia, è stato
Viareggio Carnival ပွဲတော်ကသမိုင်းမှာအရေးပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကြီးဖြစ်နေတဲ့နှစ်နှစ်ကာလကိုပြန်ကြည့်ရင်ကျမတို့ရဲ့ဒီပွဲတော်ကအီတလီနိုင်ငံနဲ့မဟုတ်ပဲဒ တကဘာလုံးလော့ကဒေါင်းသတ်မှတ်ချက်တွေမထုတ်ပြန်ခင်လေးမှာနောက်ဆုံးကျင်းပခဲ့တဲ့ပွဲတော်တစ်ခုဖြစ်ပါတယ်။2021ခုနှစ်မှာလည်းပွဲလုံးနိုင်တဲ့အထိပြည်သက်အားပေးမှုရတဲ့ပွဲတော်တစ်ခုပါ။လော့ကဒေါင်းသတ်မှတ်ချက်တွေထုတ်ထားတဲ့အချိန်မှာလူတွေရဲ့စိတ်ခွန်အားတွေပြန်လည်မြင့်တက်လာအောင်လှုပ်ပေးနိုင်ခဲ့တဲ့ပွဲတော်လို့လည်းပြောလို့ရပါတယ်
။အီတလီနိုင်ငံတက်စကနီနယ်က Viareggio မြို့မှာသတင်းနှစ်ပတ်ကြာအတွင်း6ရက်ကျင်းပတဲ့Viareggio Carnival ပွဲတော်မှာလူကြိုက်များတဲ့အလှပြရှင်ကိုပွဲတော်နောက်ဆုံးရက်မှာဆုချီးမြှင့်မှာဖြစ်ပါတယ်။2023ခုနှစ်ကြာရင်တော့ပွဲတော်သက်တမ်း150ပြည့်တော်မှာမို့ပိုပြီးထူးခြားခမ်းနားတဲ့အလှပြခြင်းကြီးတွေဖန်တီးနိုင်ဖို့အတွက်ပွဲစီစဉ်သူတွေအခုရဲကစဉ်းစားပြင်ဆင်နေကြပါပြီရှင်။ကျွန်မဆွေမြမောပါ။အ
ီတလီကကာနီဗယ်ပွဲတော်အကြောင်းမဆုမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။အနောက်နိုင်ငံတွေကရုရှားအပေါ်ပိတ်ဆို့ဒဏ်ခတ်မှုတွေဆက်ပြီးတော့ချမှတ်နေပေမဲ့လည်းယူကရိန်းကလူနေအိမ်တွေကိုပါမရှောင်ပြစ်မှတ်ထားပြီးတော့တိုက်ခိုက်နေတဲ့ရုရှားကိုမတားဆီးနိုင်ပဲဖြစ်နေပါဗျ။ VOA သတင်းတောက် RS Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
ယူကရိန်းစစ်ကမ်းမြို့မာရီယိုပိုကနေအရက်သားတွေကိထုတ်ဖို့ပြည်ရဲ့အကြောင်းရုရှားကာကွယ်ရေးဌာနကကြေညာထားပေမဲ့ရုရှားတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ဆက်လက်ပစ်ခတ်နေကြတာပါဒီလိုအခြေအနေတွေကြောင့်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကယူကရိန်းပေါ်လေးရင်မပြန်တမ်းရဇုံသတ်မှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အနောက်နိုင်ငံတွေကပယ်ချခဲ့ပါတယ
် I think there are a lot of things we can do to help Ukraine protect itself
Ukraine အနေနဲ့လေကြောင်းရန်မစ်ဆိုင်းရန်ကနေကိုယ့်ဘာသာကိုခုခံကာကွယ်ရမှာကျွန်တော်တို့ဘက်ကကူညီနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်။ဒိန်းမပြန်တမ်းရအောင်ဆိုတာကိုလည်းလူတွေနားလည်ဖို့လိုပါတယ်။ဒီစီးမျိုးမျိုးကအားလုံးကလိုက်နာနိုင်တာမျိုးမဟုတ်တာကြောင့်လိုအပ်ရင်ရုရှားလေယာဉ်တွေကိုပြစ်ချဖို့ပြင်ထားရမှာပါ။အဲဒါဆိုရင်တတိယကမ္ဘာစစ်အစားလို့ပြောလို့ရပါပြီ
။ရုရှားတပ်တွေဟာယူကရိန်းမျိုးတွေကလူနေအဆောက်အုံတွေကိုလက်နက်ကြီးတွေနဲ့ထုချေနေပါတယ်။ဒီလိုရဲ့ကြောင့်အနောက်နိုင်ငံတွေကရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့အတွင်းလူတွေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်တာကြောင့်ရုရှားရူဘယ်ငွေဟာစံချိန်တင်ထိုးချသွားပါတယ်။ပူတင်ကတော့ရုရှားအပေါ်ကုလိုတန်ခတ်ပိတ်ဆို့တာဟာစစ်ကြင်ညာတာပဲဆိုပြီးဆွဆွဲပါတယ
်။ This is not an easy way forward for
တရပ်ပူတင်အတွက်ရှေ့ရှောက်မလွယ်တော့ပါဘူး။အားလုံးသိတဲ့အတိုင်းရုရှားကိုစန့်ကျင်မဲ့141ပဲရခဲ့ပါတယ်။သူတို့ဟာလုံခြုံရေးကောင်စီမှရောကမ္ဘာတလောမှာပါအထူးစံနေပါပြီ
။ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာတော့ယူကရိန်းစစ်အခြေစိုက်စခန်းနေရာတွေကိုရုရှားကဒရုန်းနဲ့တိုက်ခိုက်သလိုသစ်တောတွေရဲကိုရုရှားတင်ကားတွေမောင်းဝင်သွားတာကိုလည်းတွေ့ရပါတယ်။ယူကရိန်းမြို့တော်ကီးဗ်မြို့တော်ဝန်ဗစ်တယ်လီကလစ်ကိုကသူတို့အနေနဲ့ယူကရိန်းနိုင်ငံတည်ထောင်နိုင်ဖို့ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ပြီးဒီတိုက်ပွဲဟာယူကရိန်းနိုင်ငံအတွက်ဆိုတာထက်ပိုပါတယ်လို့ ABC This Week အစီအစဉ်မှာအခုလိုပြောသွားပါတယ်
။ We don't want back to USSR we see
ဆိုဗီယက်ပြည်ထောင်စုခေတ်ကိုပြန်မသွားချင်တော့ပါဘူး။ကျွန်တော်တို့တိုင်းပြည်နာကခင်မိတဲ့ဒီမိုကရက်ဥရောပနိုင်ငံတစ်ခုဖြစ်နေပဲမြင်ကျင်ပါတယ်ကျွန်တော်တို့ဟာယူကရိန်းအတွက်သာမဟုတ်ဘဲခေတ်သစ်ကဘာကြီးတစ်ခုလုံးအတွက်တိုက်ပွဲဝင်နေတာပါပူတင်ကိုကျွန်တော်တို့အတူတကွဟန်တာတာစီရပါလိမ့်မယ
်ယူကရိန်းကနေကလေးတွေနဲ့အသက်အရွယ်ကြီးသူတွေအများစုပါဝင်တဲ့ထောင်ပေါင်းချီတဲ့ကာရန်ဂျီမြို့တော်ကီးဗ်ကနေထွက်ခွာလာနေတာကိုလည်းတွေ့ရပါတယ်ဒါပေမဲ့လည်းတိုက်ပွဲဝင်သူတွေကတော့ရုရှားစစ်တပ်ကိုမိကုံရန်ကုံပြန်လည်ခုခံတိုက်ခိုက်နေကြပြီးအတီမပြုတ်နိုင်သေးတဲ့ဗီဒီယိုထဲမှာရုရှားတိုက်ခိုက်ရေးရဟတ်ယာဉ်ကိုယူကရိန်းကပစ်ချထားတာကိုတွေ့ရပါတယ်အရက်သားတွေကနေလက်နက်ဆွဲကင်ခုခံနေကြသူတွေဟာကီးဗ်မြို့ရုရှားတွေလက်ထဲရောက်မသွားအောင်ကာကွယ်ဖို့ပြင်ဆင်နေကြတဲ့အချိန်ထဲမှာအနောက်နိုင်ငံတွေကတော့ယူကရိန်းကိုလက်နက်နဲ့တခြားအကူအညီတွေဆက်လက်ပေးရနေပါတယ်ခင်ဗျာ
ကောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ရိုးရွင်းပျက်စီးနေတဲ့တရားဥပဒေစိုးမိုးရေးအကြောင်းကိုဆွေးနွေးထားတာပါ။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုလုံးဝကင်းမဲ့နေပြီးအများပြည်သူတွေအနေနဲ့ရာဇဝတ်မှုကင်းတဲ့ကြုံရတဲ့အခါမှာကုရကရမဲ့တဲ့အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။ဌာနဆိုင်ရာဝန်ထမ်းတွေ၊ဘဏ်ဝန်ထမ်းတွေစသည်အားဖြင့်အများပြည်သူကိုဝန်ဆောင်မှုပေးရတဲ့နေရာဌာနတွေမှာတာဝန်ထမ်းဆောင်နေသူတွေကမောက်မောက်မာမာပြောဆိုဆက်ဆံတာတွေနဲ့လည်းအများပြည်သူကြုံနေရပါတယ်။ဒီလိုအခြေအနေတွေကဘာကြောင့်ဖြစ်နေတာပါလဲ။အများပြည်သူကြုံနေရတဲ့အခက်အခဲဘေးဒုက္ခတွေရော့ပါတတ်တာမဲ့အလားအလာရောရှိပါရဲ့လား။
စတာတွေနဲ့ပတ်သက်ပြီးတရားလွတ်တော်ရှင်နေကြီးဦးကြည်မြင့်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ကျောင်းကြည့်မြင် VOE နဲ့သက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာ။ကျွန်တော်ဒီကနေ့ဆရာနဲ့မေးချင်တာသိချင်တာဆွေးနွေးချင်တာကအဓိကအဖြစ်တော့ဟလာမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းကျွန်တော်တို့ရောက်ပြီစုံမှုအတော်လေးကင်းမဲ့နေတဲ့အခြေအနေပေါ့ရောက်ပြီစုံမှုအတော်လေးကင်းမဲ့နေတယ်ဆိုတော့တော်တော်ကိုစူးစူးရောက်ကိုရောက်ပြီစုံမှုကြီးကမရှိတဲ့လောက်ဖြစ်နေတာကိုကျွန်တော်တို့သတင်းတွေမှာလည်းကိုယ်တိုင်လည်းပြောကြတာပြီးကျွန်တော်ကြားပါတယ်ကျွန်တော်စီလာပြီးပြောကြတာပြီးကျွန်တော်ကိုယ်တိုင်ကြားရတယ်လို့ကျွန်တော်တို့သတင်းတောက်တွေသတင်းပို့ထားတာတွေမှာလည်းကျွန်တော်တွေ့ရပါတယ်ဆိုတော့ဆရာကိုယ်တိုင်ရောလက်ရှိမြန်မာနိုင်ငံရဲ့ရောက်ပြီစုံမှုကြီးအခြေအနေနဲ့ပတ်သက်လို့ဆရာကိုယ်တိုင်ဘာသိထားပါတယ်လဲဆရာ
တူရည်လိုဗျဘိုးချုပ်မင်းအွန်လိုင်းကတူအာနာသိမ့်လိုက်တဲ့အခါကျတော့အဲအာနာသိမ့်လိုက်ကစထွက်ဆိုတော့ကဥရင်နဲ့မညီဘူးသူတို့လည်းဝန်ခံတယ်အဲပြန်ကြားရေးကဒုဝန်ကြီးလားသူသူကိုယ်တိုင်ဝန်ခံတယ်သူကဘလို့ဝန်ခံလဲဆိုတော့ဟုတ်တယ်တဲ့ကျွန်တော်တို့ကအဲမနဲ့ကြတော့မှအဲဒုသမရဦးမြင့်စိုးကိုတရင်ပို့ပြီးတော့မှကျွန်တော်တို့ဆောင်ရတာပါတဲ့ကြိုးပြီးတော့ကျွန်တော်တို့ကအဲအချိန်ကဥရင်နဲ့အညီပေါ့ဗျာအဲသူတို့ကသမလားကြီးခုမိချက်ကိုကြိုးမယူခဲ့ဘူးပေါ့ဗျာ။နောက်မှလောရတာပါဆိုတော့အဲ့ဒီကတက်ကတော့ပြည့်နေပြီပေါ့ဗျာ။နော်ဒါကတော့ဟိုထပ်ပြီးကျွန်တော် mention လုပ်တာပါ။အဲ့ဒီကသူတို့ဝန်ခံချက်ရပြီသူတို့က confession ရပြီလေ။သူတို့ဥပဒေနဲ့မညီဘူးတဲ့။သူသမလားကိုနောက်မှသွားပြီးတော့သမလားနေမှာသွားပြောရတာပါလို့ပြောတယ်။ဒါ confession ပဲလေတရားဥပမာဆိုရင်တော့အဲ့တော့အဲ့ဒီကစမညီလိုက်တာ။ကျွန်တော်တို့ဒုရင်ပြန်သွားရင်တော့ခဏမေးခွန်းပေါ့ဗျာ။အဲတရားဥပဒေရဲ့ကျင်းမဲ့နေတယ်မရှိသလောက်ဖြစ်နေတယ်ဆိုတဲ့ဥစ္စာတရားရဲ့တုံးမှန်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအသက်ကြီးပြီ။အားမှမျောလင့်ပြီးတော့ပြောဆိုလုပ်ကြိုင်တာမဟုတ်ဘူး။တရားမှလည်းပဲဘယ်ရမှပြတာလည်းမဟုတ်ဘူးနော်။အဲအဲ့တော့ကျွန်တော်တို့ကတော့စိတ်နဲ့တရားနည်းနဲ့ပဲနိုင်ငံတော်အတွက်ရက်နေတာ။ရက်နေတဲ့အခါကျတော့ကျွန်တော်အခုပြောမှာတွေအမှန်လေးကြီးပဲ။ဒါကျွန်တော်လုံးဝဘူးနဲ့မဆိုကျွန်တော်မျက်နှာချင်းချင်းရှင်းနိုင်တယ်ပေါ့ဗျာ။အတိအကျကပါလဲဆိုလို့ချင်း။ तू ကအာနာသိပြီးတော့နပတ်ကံပေါ်ရ73ရက်နှစ်လမှာသူအမိတ်ထုတ်လိုက်တယ်ကိုကျိုးမင်းအောင်လည်းလက်မနဲ့ထုတ်လိုက်တယ်နိုင်ငံသားများဤပုပ်ပူဆိုင်ရာလွတ်လပ်မှုနဲ့ဥပဒေဆိုင်ရာလုံခြုံမှုကိုကာကွယ်တဲ့ဥပဒေကိုရပ်ဆိုင်ထားလိုက်တယ်အဲဘယ်ပိုက်ကြည့်လဲဆိုရင်ပုံမှန်9 9 8ကိုရပ်ဆိုင်ထားလိုက်တယ်အဲ့ဒါကြီးပဲဗျာအဲ့ဒီနေ့ဖြစ်ပြနေတာတွေကြီးပဲကြီးပဲအဲ့တော့အဲ့9ကဘာလဲဆိုတော့လူတယောက်ကိုရှာဖို့မယ်ပါကြည့်မယ်ဆိုလို့ရှိရင်ရက်ွယ်အုပ်ချုပ်ရေးမှုတင်အမေတို့တက်တယ်မဥရှိသွင်းသူကအမေဆိုတဲ့ဟာမလို့ရဘူးအရက်ထားတယ်ဩဘလို့ရက်အုပ်ချုပ်ရေးပါပါမပါပါနော်အသက်တွေပါပါပါပါရတယ်တဲ့နောက်တစ်ခါကျတော့ခုနှစ်ကြတော့20နှစ်ရဲ့ကြောချုပ်တယ်ဘာမှဖြစ်ဘူးချုပ်တယ်အဲ့ခွင့်ရုပ်ရုပ်သိမ်းလိုက်တယ်နော်ဟုတ်နံပါတ်8ကျတော့အဲ့ဒီမှာတော့
ဟုတ်ကဲ့ပြောပါ
နံပါတ်8ကတော့ကုံရောညာကုံရောအဲ့အရာလေးကိုကျွန်တော် basically မပြောလို့ရှိရင်ဟု
တ
်ကျွန်တော်တို့ကဘာမှပြောလို့ရမှာမဟုတ်တော့ဘူးကျွန်တော်လေးအဲ့အရာလေးတော့နည်းနည်းလေးပြောပြပါဆီ
ဟုတ်က
ဲ့ပြောနံပါတ်8ကတော့ဘာလဲဆိုတော့နိုင်ငံသားတူကြီးနေအိမ်ဖြစ်ခံပြူတာတော့အခန်းအဆောက်အုံတို့မှုပရဝန်နဲ့ပရဝန်တို့ကြီးအဆောက်အုံတို့ဝေရောက်ရှာဖို့ကြီးတိမ့်စီချင်းတို့မှုတူကဖမ်းစီချင်းမပြူရဆိုတဲ့ဟာကိုရပ်ဆိုင်ကြလိုက်တယ်။လုံမယ်တဲ့။လုံမယ်အဲ့တို့ကတော့လုံမယ်တဲ့။အဲ့နိုင်ငံသားတူကနောက်ရောမခံဘူး။ပုပ်ကိုဆိုင်ရတယ်မနောက်ရှိရဥစားလုံမယ်တို့လုံမယ်တဲ့။တို့ကတော့လုံမှာပဲတဲ့။အဲ့တော့ကန့်ငယ်။အဲ့ဘုံမှရှေ့ကန့်ငယ်။ပုပ်ကိုတူနဲ့တူကဆက်သွဲတဲ့ဟာလေးကြမ်းကြမ်းနားထောင်တာလေ။နောက်ချက်မလို့မလုံရဘူးလို့ဥရရကြတာတယ်။အလုံမယ်ကွာလုံမယ်တဲ့အဲ့လေ။နော်နမကာကြီးချက်တွေအော်ပရေတာတွေကလည်းရပြပြီးအဖားဟုတ်တယ်ထုတ်မပြရဘူးအဲ့ဒါလည်းလုပ်မယ်အဲရက်ထားတယ်နောက်အခြားတူကြီးပုပ်ပုပ်ဆိုင်ရာဆက်တွေကြီးစာရင်းစာဥစာအဲ့ဒါတို့သိမယ်ဒါတို့လုပ်ချင်ရင်လုပ်မယ်ဖောက်မယ်ဖောက်ပါမယ်အဲ့ဒါလုပ်မယ်တဲ့ဟလာနောက်နောက်စာလုံးနိုင်ငံသားတူကြီးပုပ်ပုပ်ဆိုင်ရာမိသားစုကိစ္စအများတွေအာရမဝေရောဆော့ဖ်ချင်းသို့မဟုတ်ဒူတူကြီးဂုံတိတ်ခါနဲ့ချင်းပေါ်ချောချောင်းကိုပုတ်ကတ်ချင်းသို့မဟုတ်ကြီးကြိုက်စီရင်တင်းတင်းတောင်းချင်းမပြူရတယ်လုပ်တယ်ကွာအဲ့ဒါလည်းလုပ်တယ်နောက်ဆုံးနံပါတ်ဖားလေအကြည့်နောက်ဆုံးစားနိုင်ငံတော်သူဤတရားဝင်ပိုင်ဆိုင်ကြတော့ရွှေပြောင်းနိုင်တော့ပစ္စည်းကိုတော်လောက်မရွှေပြောင်းနိုင်တော့ပစ္စည်းကိုတော်လောက်မတရားသိမ်းယူခြင်းသူတက်ရရှိသူတော်ရရှိသူအမြင်ပြည့်ရှိစေရင်သူပြည့်စည်မပြူပါနဲ့လုပ်တယ်ကွာအဲ့ဒါပဲဗျာအဲ့တော့အဲ့ဒီလိုတရားဥပဒေမရှိတော့ဘူးဆိုတာဖတ်ရတယ်ဗျာအဲ့ဒါကိုခင်ဗျာအနာသိမ့်ပြီးတားရှုပ်တာနော်ခင်ဗျာသူဘလော့ရေပြက်တော့မှရှိတယ်ဆိုတာအဲ့ဒါလည်းပြောချင်ပါတယ်ဗျာ
ဆိုတော့ဆရာကပြောတဲ့ဟာနဲ့ကျွန်တော်တို့စီမှာကျွန်တော်တို့တနောက်တယောက်တင်ပို့ထားတဲ့အထဲမှာမြို့ကန်တယောက်သူ့ရဲ့အတွေ့အကြုံပေါ့နော်ပြောထားတာလေးတစ်ချက်လောက်နားထောင်ကြည့်အောင်ပါဆရာသူကိုယ်တိုင်ရဲ့အတွေ့အကြုံကိုပြောပြထားတာ
ပါဟုတ်ကဲ့ပါအ
ေးပါမရှိနေတာပါဘာတော့အထက်ထပ်ပိတ်ကြတယ် ဟိုတကားထောက်ရင်ဘာလို့လဲတော့အရင်ကြည့်ရအောင်အဲ့လိုမျိုးထိတ်လန့်နေရပေါ့ငါထောက်မှတစ်ခုတော့ရသွားတယ်ဟိုလုံးထုံမှုမရှိဘူးပေါ့ညာကိုမြို့ကြီးမှာတော့မှာအဲဒီအပါလောလဲဆိုသူတို့ကိုယ်တိုင်ကတော့မှာဆိုးရင်ရတဲ့အနေအထားဖြစ်နေတယ်တဲ့ဟိုသူတို့လည်းဟိုတဏ္ဍာဆိုပြီးအတက်ခံရတဲ့အနေအထားရှိနေတာသူတို့လည်းမလုံးထုံဘူးလေအဲ့လိုမျိုးတော့ပြောတယ်တကယ်ကြော်ပြီးတော့သွားလို့မရဘူးတဲ့
အဲ့တော့ဆရာဒီမျိုးကံကသူကသူသူတို့အိမ်မှာမရှိတဲ့အချိန်ပေါ့လေအိမ်ဖောက်ခွင်းဖောက်ခံရပြီးတော့ကြက်သိမ်းရာချပြီးတော့ကိုပပါသွားတာပေါ့အဲ့ဒီကိုယ်တိုင်တွေ့တုံသူပြောထားတာပဲရေစကန်သွားတိုင်တော့လေရေရေကလည်းဘာမှလုံးလို့မရဘူးဆိုတဲ့ပုံစံမျိုးပြောတဲ့အခါကျတော့ပြောရရင်တော့ဒီဥပဒေစိုးမိုးရေးမှာအဓိကတာဝန်ရှိတဲ့ရဲတွေကိုယ်တိုင်ကဘာမှကိုလုံးမပြီးတော့တဲ့ဒါမျိုးဖြစ်နေတာဆရာအတားကတော်တော်ကိုဘလို့မြင်လဲဆရာရဲ့အဲ့ဒီအပေါ်မှာ
မဟုတ်အပေါ်ကမိတ်သူတို့အမိတ်တစ်ခုရထားတယ်အဲ့ရရွာဟိုတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးမှာလုံခြုံရေးအဓိကထားပဲလုံခြုံရေးပဲမင်းတရားဥပဒေစိုးမိုးရေးတော့တခြားအဲ့လာပြောမယ်လေခုချိန်မှာလုံခြုံရေးပဲအဲ့တော့မင်းလုံခြုံရေးပဲလုံးဘာညာဆိုတဲ့ပြဿနာတွေကအဲ့ဒါတော့မထားအဲ့လိုအမိန်ပေးလိုက်တဲ့အခါကျတော့တို့ကစင်ကြီးဘာပေးလို့ကောင်းသွားလဲဆိုကောင်းတဲ့အမှုကောင်းတဲ့အမှုဆိုတော့သားမယ်အမှုမျိုးဆိုရင်တော့လက်ခံဖွင့်ပေးတယ်တို့တို့နဲ့ပတ်သက်တဲ့ဟာဆိုဖွင့်ပေးတယ်ကျန်တဲ့ကတော့လမ်းပြောနေကျွန်တော်တို့မှမအားဘူးခင်ဗျားတို့ခင်ဗျားတို့ခင်ဗျားတို့တတ်ချင်းညာဆိုပြီးအဲ့လိုပြန်ထုတ်လိုက်တာဗျာခင်ဗျာရေစကားကိုအမှုတွေကိုလက်မခံတော့ပဲနဲ့အဲ့လိုပြန်ထုတ်တာ
ဟုတ်ကဲ့တချို့ဖြစ်ရတယ်မှာဆိုရင်ကျွန်တော်ကျွန်တော်ဘာပြောကြသလဲဆိုတော့ဥမာကားခိုးခံရတယ်ပေါ့နော်ကားခိုးခံရတယ်ဆိုရင်ရဲကိုသွားတိုင်ရဲကဘာမှမလုပ်နိုင်ဘူးမလုပ်နိုင်တဲ့အခါကျတော့ကားပျောက်ကားခိုးခံရတဲ့လူတွေကဒီပြောရအောင်တော့ဆရာရဲ့ဟိုရာစုဂိုင်းတွေမှာရာစုဂိုင်းတွေနဲ့လုတ်ကန်ဆက်သွယ်နေတဲ့လူတွေကိုပဲไพซันပေးပြီးတော့သူတို့ကပြန်ရအောင်လုပ်ရတဲ့ဆရာကြီးအဲ့ဒါလေကျွန်တော်ကိုပြောကြတာကျွန်တော်ကြားခဲ့ရတယ
်အဲ့ဒါလေအမှန်နေပဲအဲ့ဒါအမှန်နေပဲဗျာလက်တွေမှာအမှန်နေပဲအ
ဲ့ဒါအဲ့ဒါကြောင့်ခုနရေတက်ဖွဲ့အချင်းကြီးပြောလို့ဆရာရေတက်ဖွဲ့နဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့တရင်တော့တယောက်ကိုတရင်မှာဒေတာကန်တူကရံမျိုးကန်တူကပြောထားတာရှိပါသေးတယ်ဆရာအဲ့ဒါလေးလည်းနားထောင်ကြည့်ကြအောင်ပေါ့
ဒီလိုကကျွန်တော်တို့ကရေးပြီးတော့ကျွန်တော်ခတ်တာအခုဆိုဆိုတော့ဟိုကအနာရှင်ဆန့်ကျင်တဲ့ဟိုဘာတုံးခါမှမပြီးရဲ့ဆန္ဒပြကလေးလူတော့သူတို့ကရှာဖမ်းတာအဲ့လိုဖမ်းဆီးတာတွေလုပ်နိုင်တာလူစိုးတို့ကသူတို့မဖမ်းနိုင်တော့အဲ့တော့ကျမတို့ကဘယ်လိုသူတို့ကိုယုံစားပုံမှန်မျိုးတက်ပြီးဟိုဖမ်းကျင်သူတို့ဖမ်းနေတဲ့သူဟိုကျမတို့အခက်ခဲဘယ်လိုသွားတင်ပြအောင်ကဲထားပါဦးရေးစကန်းနဲ့ဝင်ပြီးသွားတိုင်တော့မှဟိုတစ်ဖက်ကကျမတို့ကိုတလန်လို့အထင်ကြီးအောင်သူတို့နဲ့ပေါင်းတယ်လို့ထင်ကြပြီးတော့အခက်မသိရင်အသက်ခံအဲ့တော့ကျမတို့မှရှင်းပြလို့လည်းမရအောင်ဘယ်လိုဘယ်လိုလုပ်ရအောင်ဘုသူ့အကူအကဒီရောကိုယ်အစာကိုထင်းတယ
်ဆရာအဲ့ဒီမှာဒီမျိုးကံပြောသွားတဲ့အထဲမှာကျွန်တော်တော်တော်လေးစိတ်မသက်မသာဖြစ်တဲ့ကိစ္စတွေမှာဥပမာရဲစခန်းကိုသွားတိုင်မယ်ဆိုရင်တော့မှာတစ်ဖက်ကဒလန်အထင်ခံရမယ်အခက်မတင်အသက်ခံရမယ်ဆိုတော့ဒီတာမန်လူလူအနေနဲ့ကတစ်ဖက်မှာလည်းဟလာအာနာတင်းထားတဲ့စစ်တပ်နဲ့ရဲကိုကြောက်ပါတယ်တစ်ဖက်မှာလည်းပဲဒီအာနာတင်းထားတဲ့စစ်တပ်နဲ့ရဲကိုဆန့်ကျင်နေတဲ့လူတွေအဲမှာမှာတချို့လွဲချော်နေတဲ့တချို့အချက်လက်မှာတရင်မာတွေနဲ့ဖြစ်နေတဲ့ကိစ္စတွေပေါ်မှာလဲစိုးရိမ်နေဆိုတဲ့လေတံမျိုးကျွန်တော်ကြားရတယ်။ဆရာအဲ့ဒီအခြေအနေကရောဘလောက်ထိတာစိုးရိမ်စရာကောင်းတယ်လို့ဆရာမြင်တယ်လေခင်ဗျ။အ
ာစိုးရိမ်စရာကောင်းတာတော့ဗျာ။ခင်ဗျားလူတိုင်းကနော်ကိုယ့်အိမ်မှာကိုယ်အိမ်နာကိုမလုံးယုံတော့ဘူး။နော်ပခိုးကတမျိုးတို့အဲဒီင်းလာစစ်ပြောရင်ရှိတာကြီးသွားမှကြောက်ရတာတမျိုးနော်အဲအဲ့ဒီလူတွေလုံးယုံမှုမရှိဘူးဗျာ။နေသွားပြန်တဲ့လူပဲအကိုဘေးစတိုးပြီလားမတော်သေးရင်ပတ်စံပေးလိုက်ရင်တော့ရ2000တော့ပေးလိုက်ရင်တော့ပတ်ပဲနော်အဲ့လိုပြီးနောက်တကားအဲ့အကြောင်းပြချက်ကခုနကိုဘေးကအကြောင်းပြတဲ့ခုနောက်တစ်ခုကတော့ပါလဲဆိုလို့ရှိရင်အဲ့တယ်လီဖုန်းတွေစစ်တာတယ်လီဖုန်းတွေစစ်တဲ့အခါမှာအဲ့ခုပတ်စံရှိတဲ့လူကတော့တယ်လီဖုန်းနှလုံးထားတယ်အိမ်တစ်လုံးလမ်းသွားရင်တစ်လုံးဆိုပြီးအဲ့လိုထားတယ်အဲ့တော့ဘယ်နေရာမှမလုံးညုံဘူးဖြစ်လိုက်လို့ရှိရင်အဲလက်သီးနဲ့ထိုးခံမှာဖုန်းသိမ်းခံရမလားပတ်စံရှိတဲ့ပတ်စံနဲ့ပေးလဲရမလားဖုန်းရောပတ်စံကိုပေးလဲရမလားအဲအဲ့လိုမိမျိုးစုံနဲ့နော်မိမျိုးစုံနဲ့
အဲဘူရီမှာโอเคတကယ်ကိုဟိုကူရခဲရမယ်ဘွာလို့
ဒုက္ခတွေ့နေတယ်အဲဒုက္ခတွေ့နေတယ်ဗျအဲ့လိုဖြစ်နေတယ
်ဟုတ်ကဲ့ဟို
အဲ့ဒါအမှန်နေပဲအမှန်နေကြီးပဲ
ဟုတ်ကဲ့ခင်ဗျ
ကဲ
နော်အဲ့ဒီဟာအပြင်တစ်ဆက်တည်းဆရာဒီဒါကဟလာလုံချုံရေးပိုင်းခုနလိုတခုခုဖြစ်တယ်ဆိုရင်ရောက်စမှုနဲ့ကြုံတယ်ဆိုရင်လည်းဟလာတိုင်စရာနေရာမရှိကိုယ်ကူညီပေးမဲ့လူမရှိဖြစ်နေတဲ့အခြေအနေပေါ့နော်လူလူကကူရခဲ့ရမဲ့ဖြစ်တဲ့အခြေအနေဖက်မှာလည်းပဲကျွန်တော်ကြားရတာမှာဒီဌာနဆိုင်ရာတွေပေါ့နော်ဥပမာအပြင်ဟလာစ ဆိုတော့အခုဆိုရင်မီးတွေအရန်ပြတ်တယ်မီးတွေအရန်ပြတ်ရင်တော့ဆိုရင်ဟလာလက်စစ်ရုံးပုံစံလိုက်ရင်တို့ကဟိုဘက်ခစ်ကဆိုရင်ပြည်ပြည်လည်းလည်းရှင်းပြသေးတယ်ဘာကြောင့်ဖြစ်ပါတယ်ဘယ်လောက်ကြပါမယ်ဘယ်တော့ပြန်လာမယ်လို့ခံမှန်းပါတယ်စသည်အပြင်ပေါ့အခုကြတဲ့ခါကျတော့မီးပြက်လို့များဆက်လိုက်ရင်လက်စစ်ရုံးကဘာပြောကြလဲဆိုတော့မီးရပြက်ချင်တဲ့ချိန်ပြက်မယ်လာချင်တဲ့ချိန်လာမယ်လို့ပြန်ပါတဲ့ဆရာဘယ်လိုများဖြစ်ကြပါလဲဆရာရေ
အဲအဲ့ဒါကအဲ့ဒါတို့ဂိတ်စုံပြောရတာပဲအဲ့လိုတောင်းမဲပြောလို့ဘယ်သူမှလည်းအေးမီဘူးတော့မတိုင်နေနဲ့မတိုင်လေးနဲ့အေးမီဘူးဘာသာတို့ကဂိတ်စုံတိနေတာဂိတ်စုံပြောရတာပဲအဲအဲ့ဒါကိုကျွန်တော်တို့ကြော်ဖြတ်မှုပဲဘယ်လိုကြော်ဖြတ်မလဲဆိုတာမှကျွန်တော်တို့ဟလာကြော်ဖြတ်တဲ့နည်းတော်ရှိတာပေါ့ဗျာဟလာရွေဦးဒေါ်လာရင်းနဲ့လောကြော်ဖြတ်နေတာပေါ့ဒါတော့သားပေါ့နော်တက္ကနာပေါ့ဟုတ်ကဲ့ပါ
ဟုတ်ကဲ့နောက်တစ်ခါဆရာအဲ့လက်စစ်ဒါကလက်စစ်ဆိုတာကဟိုပြောရရင်တော့အစိုးရဌာနပေါ့လေပုဂ္ဂလိကမှာဆိုရင်လည်းပဲဒီဘန်အထူးသဖြင့်ကျွန်တော်ကြားရတာကျွန်တော်တို့တည်းပြောတာဆိုရင်ဘန်လို့ဘန်လို့နေရာမျိုးမှာဘန်ဝန်ထမ်းတွေကလည်းပဲဒီလာတဲ့ဟလာသူတို့ပြောရရင်တော့သူတို့ဝန်ဆောင်မှုတုံးဆွဲတဲ့ပြည်သူလူထုပေါ့ဒါသူတို့ရဲ့ဖောက်တယ်တွေပဲသူတို့ကဟလာဝန်ဆောင်မှုပေးနေတဲ့လူတွေပဲသူတို့ဘန်ကိုတုံးဆွဲနေတယ်တော်တော်ကိုဘန်ဝန်ထမ်းတွေကအဲ့လိုမောင်းမောက်မာမာရည်ရည်တိတိကိုဆက်ဆံကြပါတဲ့ဆရာဆိုတော့ဘလို့ဖြစ်လို့များဒီဘန်ဆိုတဲ့ပုဂ္ဂလိကလုပ်ငန်းကလူတွေကရောလူထုပေါ်မှာအဲ့တော့များမောက်မာနေရတာပါလေဆရာ
ဆရာအဓိကအောက်ဆိုင်မန်ကြီးပဲအောက်ဆိုင်မန်ကြီးကြောင့်အောက်ဆိုင်မန်ကြီးဆိုတာသူတို့ကိုတခြားနီလန်းနဲ့ချင်းကပ်လို့ရတဲ့နီလန်းတွေရှိတယ်။အဲ့နီလန်းတွေကိုမတုံးနိုင်တဲ့လူတွေအဟောက်ခံနေရတာဆရာ။အဲ့နီလန်းတွေကိုသိတဲ့လူတွေအောက်မခံဘူး။ဘန်းပိတ်ချိန်မှာနောက်ပြည်တကားအနေဖွင့်ပြီးအားလုံးဆင်တည်ကြတာပဲ။နောက်ပြည်တကားဝင်သွားလိုက်လို့ရှိရင်။အဲ့လိုဆရာ
။ဟုတ်ကဲ့ဆရာ။ဆိုတော့ဒီအချိန်နေဆိုကြီးကို
ပူလိုက်ခါရတာတော့ပူလိုက်ခါရတာပူလိုက်ခါရတာမယုံမကြည်နဲ
့။ဟုတ်ကဲ့ပါဆရာ။ဟုတ်ကဲ့။ဒီချင်းနေဆိုကြီးကိုလူလူကဘယ်လိုများကြက်ညက်ခံဆက်ပြီးတော့ရင်ဆိုင်ကြမလဲဆရာဘယ်လိုနည်းလမ်းများဆရာအကြံပေးခြင်းဒီလဲ
ကျွန်တော်အကြံပေးခြင်းနာတော့ NGO လည်းကျွန်တော်ထပ်တလဲလဲပြောတယ်မြေဦးဒေါ်လာရင်းအောင်မြင်အောင်လုပ်ရမယ် NGO တွေလုပ်တယ်လို့ NGO လုံးကြီးနေတော့ဒေါ်လာရင်းလုပ်လို့မရဘူးအဲအဲ့တော့အဲ့ဒီလိုပေါ့ပြည်သူလူထုတောက်ခံနေရတဲ့အဟောင်းကဲတင်ဖို့ကတော့ NGO နဲ့ NGO PDF တွေပဲရှိတယ်သူတို့ကိုကျွန်တော်တို့ကအားကိုးရမှာပေါ့ဗျာအဲ့တော့အဲ့ဒီလူတွေကလည်းပဲဟဲ့လားတကယ်ကိုအလုတ်လုတ်ပေးကြပါပြည်သူတို့မှန်ဒုက္ခရောက်လာပြီ
ဟုတ်ကဲ့ဘူးတက်ကြီးအနာကိုယူထားတဲ့နာဆကာဟလာဆကဆကစစ်ကောင်စီကရောသူတို့မှတရားဥပဒေစိုးမိုးရေးလုပ်ဖို့တာဝန်မရှိဘူးလားဆရာသူတို့တရားဥပဒေစိုးမိုးရေးကိုရောလုတ်အောင်မလားလုံနိုင်အောင်မလားဆရာ
ဟာဆရာသူတို့မှမူကြီး၅ချက်လားချထားတယ်ရွေးကောက်ပွဲကိုပြားတနစ်နဲ့သွားမယ်အဲနိုင်ရတဲ့လူအနာအပ်ပဲတော့သူကသမရလုပ်မယ်အဲ့တော့သူတို့လမ်းတင်မယ်အဲ့ကဘာကြီးကဝိုင်းပြောတာတော့မရဘူးဗျာတရုတ်လည်းပြောမရအာဆီယံလည်းပြောမရဘယ်သူမှပြောမရဘူးမရဘူးမရဘူးနော်မရဘူးမရဘူ
းယေရှုအများကြီးတင်ပါတယ်ဆရာကျမ်းပါပါစေဘေးရန်ကင်းပါစေခင်ဗျာ
တိုင်းတိုင်းကျေးဇူးပါတယ
်ရှင်နေကြီးဦးကြည်မြင့်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တဲ့အင်္ဂါညဆွေးနွေးကံကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတလှည့်တင်ပြပေးပါမယ်ရှင်ရုရှားရဲ့လောင်စာစီတွေကိုအမေရိကန်ကိုတင်သွင်းနေတာပိတ်ပေမဲ့အမေကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်ကဒီကနေ့အင်္ဂါနေ့မှာပဲကြေညာလိမ့်မယ်လို့ AP သတင်းဌာနရဲ့သတင်းအရင်းမြစ်တွေကပြောပါရယ်ရုရှားဟာလောင်စာစီရောင်းရာကနေဝင်ငွေရရှိနေတာပါယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကရုရှားရဲ့ပို့ကုန်တွေကိုပိတ်ပင်ဖို့အမေရိကန်နဲ့အနောက်နိုင်ငံတွေကိုမြစ်တာရက်ခံပြီးတဲ့နောက်မှာအခုလိုဆုံးဖြတ်ချက်ချလာတာဖြစ်ပါတယ်ရှင်စစ်စင်ရေးတွေမှာအရက်သားတွေနဲ့သူတို့ရဲ့အိမ်တွေနောက်သူတို့ရဲ့အခြေခံအဆောက်အဦတွေကိုမထိခိုက်အောင်လို့စစ်ဖြစ်နေတဲ့အဖွဲ့တွေဘက်ကစိုက်လိုက်မတ်တပ်ခရုစိုက်ရပါမယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။လူသားချင်းစာနာထောက်ထားရေးနဲ့အရေးပေါ်ကယ်ဆယ်ရေးဌာနလက်ထောက်အတွင်းမှုချုပ်ရဲ့ပေါင်းဆက်ညှိနှိုင်းရေးမှုကလုံခြုံရေးကောင်စီမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်။ကလေးနဲ့အမျိုးသမီးတွေအပါအဝင်ယူကရိန်းကနေထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းကနှစ်တန်းရှိသွားပြီလို့ကုလသမဂ္ဂကပြောဆိုပါတယ်။ရုရှားကကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံဆူမီမြို့ကနေမြို့သူမြို့သားတွေဟာနှင်းနေကြနေတဲ့လမ်းတစ်လျှောက်အင်္ဂါကနေဘတ်စကားတွေနဲ့စတင်ထွက်ခွာနေပြီဖြစ်ပါတယ်ရှင်။ဒီမြို့ကတော့ရုရှားကနေလူသားချင်းစာနာထောက်ထားရေးလမ်းကြောင်းဖွင့်ပေးမယ်လို့ကတိပေးထားတဲ့မြို့၅မြို့တွေကတမြို့ဖြစ်ပါတယ်။အမျိုးသမီး၃ယောက်မှာတယောက်ကကိုယ့်ရဲ့ကွက်ထဲမှာကိုမလျှောက်ရဲတဲ့အခြေအနေမြန်မာနိုင်ငံမှာဖြစ်နေပြီလို့ကုလသမဂ္ဂကဒီကနေ့ပြောဆိုလိုက်ပါတယ် UNDP နဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့တွေကမြန်မာအမျိုးသမီးတွေရဲ့သဘောထားအမြင်လေ့လာချက်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်ဒီလေ့လာချက်ကိုတော့ကုလသမဂ္ဂကဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်မတ်လ၈ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ PJ Elias တို့ဖြစ်ပါတယ်က
ကျမကစုမမဒီညအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေခုထုတ်လွှင့်ခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.